Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်နှစ်သက်တကြအခါသမယမှာအားလုံးဘေးရန်နဲ့အတူတကကီဝီလူအေဂျင်စာပါစေမြန်မာတက်ဂရီ1385ခုနှစ်နောက်တစ်ခုလ15ရက်မဟာတကြံအကျိုးနေ့ကောစာတက်ဂရီ2024ခုနှစ်ဧပြီလ13ရက်စနေညဗီအိုရေဒီယိုအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဖတ်ယူနားဆင်နိုင်ပါတယ်။ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအစီအစဉ်ဖြစ်တဲ့ဖြစ်ဆက်တင်ဆက်ပေးနေပါတယ်ရှင်။ဒီညအတွက်စစ်စစ်မှုကကျွန်မခင်ပြူထွေးပါ
။မင်္ဂလာရှိတဲ့အတာတကြံအကျိုးနှစ်ဖြစ်နိုင်ကြပါစေခင်ဗျာ။ကျွန်တော်ကတော့ဇုံးလိုက်မှာဒီညမှာထူးခြားတဲ့သတင်းတွေကတော့ညဝတီမြို့မှာဒီကနေ့တိုက်ပွဲတွေညင်တက်နေပါတယ်။ဒီကနေ့တကြံအကျုံနှစ်မြန်မာပြည်ကမြို့ကြီးတွေမှာရေကစားသူတွေမရှိသလောက်ပဲလို့ဒေသခံတွေကပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မခင်ဖြူတွင်းနဲ့တင်ပြပေးသွားမှာပါခင်ဗျာ
။ဒီလိုနောက်ဆုံးရသတင်းတွေအပြင်မြန်မာစစ်ကောင်စီကိုလက်နက်ရောင်းချပေးနေတဲ့နိုင်ငံတွေကိုနိုင်ငံတကာတရားရုံး ICJ မှဒီတရားစွဲဆိုဖို့အတွက်ဖြစ်နိုင်ပါလား။
ဖြစ်နိုင်ပါတယ်ဒါဥပဒေကြောင်းရတော့ကျမတို့အခုနီကရာကွာ case ကိုကြည့်မယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့နိုင်ငံတစ်ခုခုကနေပြီးတော့မှဒီမြန်မာနိုင်ငံကိုလက်နက်တင်ပို့နေတဲ့နိုင်ငံတစ်ခုခုကိုပေါ့နော်တရားစွဲဆိုလို့ရပါတယ
်လူခွင့်ရေးလှုပ်ရှားသူမဝဝေနှုကိုဦးတမောင်တန်ကဒီဆက်သွယ်မိမြန်ပြီးတော့ဆွေးနွေးထားတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကပအစီအစဉ်ကိုတော့နောက်ပိုင်းမှာပြည်စုံနားဆင်နိုင်ပါတယ်နောက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့frontier မြန်မာဝိုင်းတော်သားတွေကတင်ဆက်တဲ့ဒုသက်စစ်စစ်မှာတော့စွေမှုတွေချာမှာရှင်သန်နေရတဲ့ရခိုင်လူငယ်တွေအကြောင်းကိုကြားရပါမယ်။နောက်အရှနိုင်ငံကြီးလက်ရစီးပွားသတင်းများဥရယာတိနဲ့အနာကက်ကပသတင်းတွေကသုတာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းထုတ်လွှင့်ပေးဦးမှာပါ။အခုကတော့နောက်ဆုံးရသတင်းတွေကိုပူဆောင်ဝင်နိုင်တဲ့အတူပြောပြပေးပါဦးမယ်ရှင
်။ KNL PDF ဝန်တက်တွေတင်ယူထားတဲ့ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ရဲ့အခြေအနေဟာဒီကနေ့တကြံအကျိုးနှစ်မှာတော့ညနေပိုင်းအထိငြိမ်သက်နေပါတယ်။မြဝတီမြို့မှာတပ်ဆွဲထားတဲ့ခလာယာ295စစ်စခန်းကစစ်သားတွေပူထူးနေကဆုတ်ခွာထွက်ပြေးသွားခဲ့ကြပြီးတဲ့နောက်ကြာသပတေးနေ့အထိနှစ်ဖက်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။နေဆတ်ချစ်ချေတရာအမတ်နေအောင်မှာထွက်ပြေးခိုးလုံနေကြတဲ့295စခန်းကစစ်သား100လောက်ရှိတဲ့နေရာကိုပူပေါင်းတပ်တွေကဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါ။မြန်မာဘက်အချမ်းမှာဖြစ်နေတဲ့တိုက်ပွဲတွေထိုင်းဘက်ကြော်လာမှာဆိုရင်လည်းအတွက်ဝန်ကြီးချုပ်ဆက်သာတာဗီစင်ကနေဆက်ကိုလုံခြုံအောင်ထိန်းသိမ်းထားဖို့ထိုင်းစစ်တပ်ကိုညွှန်ကြားချက်ထုတ်ပြန်ထားပြီးလုံခြုံရေးကိုတိုးမြှင့်ထားပါတယ်။မြန်မာပြည်ပခန့်ထိုင်းဘက်ကုမလာနိုင်အောင်နဲ့မြန်မာစစ်လေနေထိုင်းလေကြောင်းပိုင်နယ်ထဲရောက်မလာနိုင်အောင်အသေးချာလုပ်ဖို့ထိုင်းဘက်ကပြင်ဆင်ထားဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်တာဗီစင်ကထိုင်းသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းကမ်းမှာပြောကြားခဲ့တာပါ။နိုင်ငံနယ်စပ်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနနဲ့စစ်တပ်ကိုမြန်မာနိုင်ငံသားရေးဌာနနဲ့မြန်မာစစ်တပ်တို့နဲ့ဆွေးနွေးဖို့ညွှန်ကြားထားတယ်လို့လည်းထိုင်းဝန်ကြီးချုပ်ကသတင်းထောက်တွေကိုပြောပါတယ်။မနေ့ဧပြီလ12ရက်နေ့တုန်းကတော့ထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပလီပဟီဒာနုကာရာဟာနိုင်ငံနယ်စပ်မဲဆောက်မြို့ကိုတွားရောက်ပြီးအခြေအနေတွေကိုကိုယ်တိုင်လေ့လာခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်သက်စင်ရောတိခါမှာထိုင်းဝန်ကြီးချုပ်သက်ဗီစင်ရောနိုင်ငံသားရေးဝန်ကြီးကပါလက်ရှိမြန်မာပြည်ပခန့်ကိုတွဲဆုံဆွေးနွေးအဖြစ်ရှာကြဖို့တိုက်တွန်းပါတယ်။ထိုင်းလွတ်တော်အမတ်တို့ကတော့မြန်မာပြည်ပခန့်ဟာပြည်တွင်းရေးတက်တဲ့အဖြစ်သဘောထားကင်တွယ်လို့မရတော့ဘူးလို့ပြောနေကြပါတယ်ခင်ဗျာ
။ဒီကနေ့ဟာဖြစ်ဒီမြမရိုးရာနှစ်တစ်ကူအတာတကြံပွဲတော့အချိုနေဖြစ်ပေမဲ့လို့လည်းရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာဒီနှစ်အတော်ကိုပဲခြောက်ကန့်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ပုံမှန်အဖြစ်ရေကစားမန်တက်မျိုးစုံနဲ့စီကားလေးရှိတဲ့ရန်ကုန်မြို့မှာဆိုရင်ခါတိုင်းလိုရေကစားမန်တက်ကြီးတွေမရှိသလိုရေပက်ကန်ထွက်တဲ့ကားတွေလည်းမရှိပဲခြောက်ကန့်နေတယ်လို့ရန်ကုန်မြို့ကန်တွေကပြောပါရယ်မြို့တော်မန်တက်ရှိတဲ့စူးလီဖရားတဝိုင်းနောက်အင်းအလန်းနဲ့ပြည်လန်းတွေမှာလည်းရေကစားတဲ့သူမရှိပဲခြောက်ကန့်နေပါရယ်မိသားစုတွေတပိုင်တနိုင်လုကြလေးရှိတဲ့မန်တက်ငယ်လေးတွေလည်းဒီနှစ်မှာမတွေ့ရသလောက်ပဲလို့ရန်ကုန်မြို့ကန်တယောက်က VOA မြန်မာပိုင်းကိုပြောပါရယ်တချံပွဲတော်နဲ့ခွဲခြားလို့မရနိုင်တဲ့မန္တလေးမြို့မှာလည်းမြို့ခံတွေကြားလုံခြုံရေးစိုးရိမ်ပြီးအပြင်မထွက်ရတဲ့သူတွေများနေတာကြောင့်အတော်လေးခြောက်ကန်နေပါတယ်။တချံချိန်မှာအစီကားဆုံးလို့ဆိုနိုင်တဲ့မန္တလေးကျုံပတ်လယ်မှာလည်းတချံအငွေ့အသက်တွေပျောက်ဆုံးနေပြီးလမ်းသွားလမ်းလာအနည်းငယ်ပဲရှိတယ်လို့မြို့ခံတွေကပြောပြကြတာပါ။မန္တလေးစည်းချိုနေရာမှာလည်းခြောက်ကန်လို့နေပါတယ်။နေပြည်တော်ပါဝင်မြို့တချို့မှာတော့စစ်ကောင်စီစီစဉ်တဲ့တကြံပွဲတွေကျင်းပတာရှိပါတယ်။2021ခုနှစ်စစ်တပ်အာဏာမသိမ်းခင်တုန်းကဆိုရင်တော့တကြံအကျိုးနဲ့မတိုင်ခင်တည်းကရေကစားပွဲအတွက်ပြင်ဆင်တာတွေနဲ့စီကားနေကြတာဖြစ်ပါတယ်။ မြန်မာယူရနှစ်တကူပွဲတော်အချိန်မှာမြန်မာပြည်သူတွေအတွက်နိုင်ငံခြားတန်ရုံတွေကတော့စုမကောင်းတွေတောင်းပေးကြပါတယ်။နှစ်သက်မှာပြည်သူတွေငြိမ်းချမ်းခြင်းမျှော်လင့်ခြင်းကြားမာခြင်းနဲ့အတူကောင်းမွန်တဲ့အနာဂတ်ဖြစ်စေဖို့ဗြိတိန်တန်ရုံကရောနောက်ဥရောပသမဂ္ဂတန်ကိုယ်စားလှယ်အဖွဲ့ကလည်းဆုတောင်းပေးပို့ထားပါတယ်ရှင်။
မြန်မာပြည်ကတင်သွင်းတဲ့ကွန်ပစ္စည်းတွေအထူးသဖြင့်ပဲမျိုးစုံတင်သူတွေအနေနဲ့မြန်မာကျပ်ငွေနဲ့ရူပီငွေဓာတ်ရိုက်အသုံးပြုတဲ့စနစ်ကိုအဆင်ပြေပြေအသုံးပြုနိုင်အောင်ရှော့ပုတ်မှုတွေလုပ်ပြီးလွယ်ကူအောင်လုပ်ပေးထားတယ်လို့အိန္ဒိယအစိုးရကဒီကနေ့ပြောကြားလိုက်ပါတယ်။ Punjab National Bank ကနေဓာတ်ရိုက်ငွေပေးချေနိုင်တဲ့စနစ်လုပ်ပေးဖို့အိန္ဒိယကုန်သည်တွေကတောင်းဆိုထားချိန်မှာအိန္ဒိယစားသုံးသူများရေးရာဝန်ကြီးကဒီကနေ့ဧပြီလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။မြန်မာကျပ်ငွေနဲ့ရူပီဓာတ်ရိုက်ပေးချေတဲ့စနစ်ကိုအခု2024ခုနှစ်ဇန်နဝါရီလကတည်းကစတင်ခဲ့ပြီးတဲ့နောက်ငွေပေးချေတဲ့နေရာမှာပိုလွယ်ကူပိုထိရောက်အောင်မြန်မာနိုင်ငံဗဟိုဘဏ်လုပ်ပေးခဲ့ကြောင်းရန်ကုန်အိန္ဒိယတန်ရုံးကအကြောင်းကြားထားတယ်လို့စားသုံးသူများရေးရာဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယကနစ်စင်လိုအပ်နေတဲ့ပဲမျိုးစုံအတွက်မြန်မာပြည်ကအများအပြားတင်သွင်းနေတာဖြစ်ပြီးသက်မဆင်းနှုံနဲ့ပတ်သက်လို့ရန်ကုန်မှာရှိတဲ့အိန္ဒိယတန်ရုံးနဲ့ကြိုတင်ညှိနှိုင်းမှုတွေလှုပ်ဆောင်ခဲ့တဲ့အကြောင်းဝန်ကြီးစမစ်တီနီဒီခါရေးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
အစ္စရေးနဲ့ဆက်ဆက်နေတဲ့ကုန်တင်သင်္ဘောတစ်စီးကိုတော့ဟမ်မုစီလက်ချာမှာအီရန်ဒီတော်လိုက်ရေးတံမြတ်တက်တွေကစီးနင်းသိမ်းယူထားပါတယ်။အစ္စရေးဒီစီးရီးယားနိုင်ငံတွေကအီရန်ကောင်စစ်ဝင်ရုပ်အပေါ်မှာအစ္စရေးကိုတိုက်ခိုက်တာကြောင့်အီရန်တပ်မှုကြီးတွေတိုက်ဆုံခဲ့တဲ့အပေါ်မှာလက်တုံပြန်မယ်လို့အီရန်ဘက်ကပြောဆိုထားတဲ့အချိန်မှာပဲအခုလိုသိမ်းယူလိုက်တာပါ။ဟမ်မက်စ်ဘွဲကိုအားပေးတဲ့အီရန်ဆိုရရဲ့ပေလေဓမြဆန်တဲ့လုပ်ရဲ့အတွက် EU ဥရောပသမဂ္ဂအနေနဲ့အီရန်တော်လိုက်ရေးတံမြတ်တက်ကိုအကြမ်းဖက်အဖွဲ့ဖြစ်တဲ့တတ်မှတ်ပေးဖို့အစ္စရေးနိုင်ငံသားရေးဝန်ကြီးအစ္စရေးကက်စ်ကဒီကနေ့ဧပြီလ17ရက်နေ့မှာပြောကြားလိုက်ပါတယ်ရှင်။
ဩစတြေးလျနိုင်ငံဆစ်နေမြို့မှာနာမည်ကျော်ဘွန်ဒီပင်လယ်ကမ်းခြေနဲ့မဝေးတဲ့ shopping mall ကြီးတစ်ခုအတွင်းလူတစ်ယောက်ကဓားနဲ့လိုက်လံတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး6ဦးသေဆုံးပြီး6လသားကလေးငယ်လေးအပါအဝင်ဒါဇင်နဲ့ချီတန်းရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဘွန်ဒီဂျန်ရှင်နေရာမှာရှိတဲ့ Westfield shopping mall ထဲမှာလူတူးကဓားနဲ့လိုက်ထိုးတာဖြစ်ပြီးအဲ့ဒီတိုက်ခိုက်တဲ့သူကိုတော့ရဲမိတူးကတင်းနှက်နဲ့ပြစ်တတ်လိုက်တယ်လို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့အတူပြောပြပေးခဲ့တာပါရှင်။စနေညတိုင်းမှာပတ်စင်တင်ဆက်ပေးနေတဲ့ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့အကျိုးအသံနောက်ဦးတမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလက်ရစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတုတ္တဆတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးတော့ပါမယ်။အခုကတော့အရင်ဆုံးဒုအသံစီစဉ်ကိုထုတ်လွှင့်ပေးပါမယ်။စစ်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာစစ်ဘေးဒဏ်စိုးရိမ်မှုအပြင်စစ်မှုထမ်းဖို့အခေါ်ခံရမှာကိုစိုးရိမ်နေကြတဲ့လူငယ်တွေရဲ့အခြေအနေကို Frontier မြန်မာဝိုင်းတော်သားတွေကဒုအသံစီစဉ်မှတင်ဆက်ထားပါရရှင
်။
အသံတစ်ခုကြာရင်လည်းဖေနီယာလာနေပြီဖေနီယာဝင်နေပြီအလန်လက်ကြားထထပ်ပြရမျိုးရှိတယ်။ထိတ်လန့်နေကြတာပေါ့အဲ့ဒီတော့မစိတ်ချလိုက်ကြအဲ့လိုမရ
ဘုံပစ္စည်းတွေမဝင်တော့တဲ့အခါမှာကားတွေပေါ့အဝင်ဆုံးမလုပ်ရတဲ့အခါမှာကားလုပ်ငန်းနဲ့ပတ်သက်တာအကုန်လုံးကလုံးဝရပ်သွားတာနောက်ပြီးတော့လူတွေမှာဝင်ငွေနဲလာတယ်ပစ္စည်းတွေဂုံကင်းလို့ညတက်လာတဲ့အခါမှာလူရတချို့ဟိုတချို့ဝင်ဆောင်မှုတွေလုံးမသုံးတော့
ရခိုင်ပြည်နယ်မှာမြမစစ်တပ်နဲ့ရခိုင်တပ်တော် A တို့ကြားတကြော့ပြန်ဖြစ်ပွားတဲ့တိုက်ပွဲပြိပခတွေဟာပြည်내တွင်မလုံခြုံမှုတွေကိုအသစ်တစ်ဖန်ပြန်ပြီးခန်းစားလာရစီပါတယ်။ဒါအပြင်ဒေသတွင်းစီးပွားရေးပျက်စီးပြိုလဲခဲ့တာကြောင့်အလုတ်ကံတွေမရှိတော့သလိုလူငယ်တွေဟာလည်းစစ်တပ်ရဲ့လက်တလောပြတ်ထန်လိုက်တဲ့စစ်မှုထမ်းဥပဒေအသည့်အရမြန်မာစစ်တပ်ထဲကိုအတင်းအကျပ်တပ်သားတွေစုဆောင်ခံအမှာကြောက်လန့်နေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Foundation Hero တဲကအကူအညီပံ့ပိုးပေးထားတာပါဒီဆောင်မကစစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးထုတ်လွှင့်မဲ့ဆောင်မနှစ်ပုတ်ထဲကပထမတစ်ခုဖြစ်ပြီးဒုတိယဆောင်မကိုတော့တချံပြီးမှဆက်လက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ဒီတစ်ပတ်ဆောင်မကိုတော့ဒုအတန်ရဲ့အလွတ်တန်းသတင်းထောက်ကပေးပို့ထားပြီးဒုအတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုကြောင်းလဲအသုံးပြုထားပါတယ်ရှင်
လ
ေးနဲ့လာပြီးတော့ဒီကန်းထက်လေးပေါ်ဟိုဘက်ကန်းလေးနဲ့တော်ပြီးတော့ရှောင်းရတယ်လေးစိတ်တွေလည်းလာစားကြတော့လေးစိတ်ကမသွားရဲပဲနဲ့ကန်းဆက်ကခြုံမုတ်တွေအောင်မှာပုံရမျိုးလည်းရှိရဲ့ နောက်တချို့ဟာတောင်တွေကျွန်းတွေမော်တွေမြင်းတွေကျောင်းတွေမှာရှောင်းရတယ်။နောက်ဘက်တွေလည်းအဲ့ညာတွေမှာရှောင်းကြရတယ
်။အသက်20အရွယ်ကိုထူးထူးအောင်ကရခိုင်ပြည်နယ်အလဲပိုင်းတန်တွဲမြို့ကန်လူငယ်တအူးဖြစ်ပါတယ်။သူကအရင်ကငပလီကန်းချီအနီးကဟိုတယ်တစ်ခုမှာအလုပ်လုပ်ကင်ခဲ့ပေမဲ့တိုက်ပွဲတွေကြောင့်လက်မဆက်သွယ်ရေးခက်ခဲပြီးဟိုတယ်ပိတ်လိုက်ရတဲ့အတွက်အလုပ်လက်မဲ့ဖြစ်သွားပါတယ်။မြမစစ်တပ်နဲ့ရခိုင်တပ်တော်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတန်တွဲမျိုးကိုမြောက်လာသေးပေမဲ့လည်းစစ်ပွဲတွေရဲ့အကျိုးဆက်အဖြစ်ရခိုင်ပြည်နယ်တစ်ခုလုံးမှာကုန်စည်စီးဆင်းမှုတွေဖျက်တောက်ခံထားရပါတယ်။ကုန်စည်နှုန်းတွေကလည်းအဆမတန်မြင့်တက်လာသလိုဒေတာရင်းစီးပွားရေးလုပ်ငန်းတွေပေါ်မှာလည်းဖိအားတွေရှိလာပြီးဆက်လက်ရပ်တည်ဖို့ခက်ခဲလာပါတယ်။အလုံးလက်မဲ့ဖြစ်သွားတဲ့ကိုထူးထူးအောင်တယောက်စစ်မှုထမ်းမှုအခေါ်ခံရမှာကိုလည်းကြောက်ရွံ့နေပါတယ်။ဒါကြောင့်အသက်29နှစ်အရွယ်သူ့ကိုကတိန့်ရှောင်နေသလိုသူလည်းတိန့်ရှောင်နေတာရက်သက်တစ်ပတ်ပေါင်းများစွာရှိနေပါပြီ။သူ့မှာအသက်18နှစ်အရွယ်ညီမလေးရှိပေမဲ့သူ့ညီမကတော့မတိန့်ရှောင်ပဲနေပါတယ်။ဒါပေမဲ့ဒီအသက်အရွယ်ကစစ်မှုထမ်းဥပဒေအရအကျုံးဝင်တဲ့အရွယ်ပါ။
အခုဆိုစရာတော့ဘာသာရေးလုပ်နေတာစိတ်မဖြစ်အောင်သူအတန်တခုကြာတယ်လူတွေကလည်းစ
ားအခုလောလောဆယ်ဘာသာရေးလုပ်နေတာစိတ်ကောင်းမဖြစ်အောင်အတန်တခုကြာရင်လည်းဘယ်နေရာလာနေပြီဘယ်နေရာဝင်နေပြီအလန်တကြားထထပြရမျိုးရှိတယ်။ထိတ်လန့်နေကြတာပေါ့အဲ့ဒီနောက်မှစိတ်ချလက်ချအဲ့လိုမရ
မြန်မာနိုင်ငံမှာပြည်သူစစ်မှုထမ်းဥပဒေကို2010ခုနှစ်ကစတင်ပြဋ္ဌာန်းခဲ့ပေမဲ့ကျင့်သုံးတာမျိုးမရှိခဲ့ဘဲနဲ့အခုနှစ်ဖေဖော်ဝါရီမှာတော့စစ်ကောင်စီကဥပဒေကိုပြန်လည်အသက်သွင်းခဲ့ပါတယ်။ဒီဥပဒေအရအသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားတွေနဲ့အသက်18နှစ်ကနေ28နှစ်အတွင်းအမျိုးသမီးတွေကနှစ်နှစ်ကြာစစ်မှုထမ်းဆောင်ရမှာဖြစ်ပါတယ်။စစ်ကောင်စီကစစ်မှုထမ်းမှုအကျုံးဝင်သူအနည်းဆုံး73သန်းရှိတယ်လို့ထုတ်ပြန်ထားပါဗျ။နိုင်ငံတွင်းမှာရက်ကွက်နဲ့ခြေရွာပေါင်း6000ကျော်ရှိတဲ့အတွက်စစ်မှုထမ်းရမယ်ဆိုရင်ရက်ကွက်တစ်ခုခြေရွာတစ်ခုမှာတဦးသို့မဟုတ်နှစ်ဦးထက်မပိုနိုင်ကြောင်းစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကပြောထားပါဗျ။အဲ့ဒီအရေးအတွက်အတိုင်းဆန္ဒပြုသူမရှိဘူးဆိုရင်တော့မဲနိုင်တဲ့စနစ်ကိုကျင့်သုံးမှာဖြစ်တယ်လို့စစ်တပ်ကဆိုပါဗျ။မကြသေးခင်ရပိုင်းအတွင်းမှာတော့အပတ်စဉ်တက်ဖွင့်ပွဲကိုနေရာတိတိမှဖွင့်ပွဲတွေပြုလုပ်ပြီးကျင်းပခဲ့တယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းစစ်တပ်ကအရင်ကတည်းကလူသစ်စုဆောင်းမှုတွေကိုစာတင်ကြောင်းနေနဲ့လူအများအပြားသွာလာတဲ့နေရာတွေမှာလုတာကြောင့်လူများကစိုးရိမ်ကြောက်ရွံ့နေကြပါတယ်။စခိုင်းပြည်နယ်တောင်ပိုင်းတန်တွဲနယ်ကွားမြူနယ်တွေမှာလူငယ်တွေကိုစစ်တပ်နန်းတွေပေးဖို့လှုံ့ဆော်နေသလိုပြည်သူစစ်အတွင်းနဲ့စစ်တပ်ထဲမှာတာဝန်ထမ်းဆောင်မှုလဲတင်နန်းတွေပေးနေပါဗျ။စစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးသတင်းတွေကအမျိုးမျိုးပြန့်နှံ့နေပြီးမိဘတွေကသားသမီးတွေကိုစိတ်မချနိုင်တာကြောင့်သတင်းတစ်ခုခုကြားတာနဲ့လိုက်လံခေါ်ဆောင်ပြီးတော့တင်းချောင်ခိုင်းကြပါဗျ။ဒါကြောင့်လဲလူငယ်တွေဟာတောတောင်တွေညချောင်းအင်းအိုင်ကံယူရန်ဒေတာကနေရာတွေမှာတိမ်းရှောင်နေကြရတာပါစစ်တပ်ကိုမထောက်ခံတဲ့လူငယ်တွေကတော့တနိုင်ငံလုံးကစစ်မျက်နှာပြင်တွေမှာစစ်ရှုံးနေတဲ့စစ်တပ်ဘက်ကပါဝင်ပြီးကိုယ့်လူမျိုးအချင်းချင်းကိုတိုက်ရမှာကြောက်တာကြောင့်အခုလိုတိမ်းရှောင်နေရတာဖြစ်တယ်လို့ဆိုပါတယ်ဒီလိုတိမ်းရှောင်နေတဲ့အထဲမှာဆယ်ကျော်တပ်ရွယ်အမျိုးသမီးတွေလည်းပါဝင်ပါတယ်ရခိုင်ပြည်နယ်ကွားမြူနယ်ကအသက်22နှစ်အရွယ်မဏီလာကတိမ်းရှောင်နေတဲ့အမျိုးသမီးတွေကတအူးဖြစ်ပါတယ်
သူတို့ကမခေါ်ဘူးလို့လားဥက္ကဋ္ဌတွေကတော့ပြောတယ်ပေါ့ဟိုအမျိုးသမီးတွေမပါသေးဘူးလို့ဒါပေမဲ့တချို့ကြောက်တဲ့အမျိုးသမီးတွေဆိုရင်လည်းလိုက်သွားတယ်ပေါ့ဟိုနေရတဲ့လူတွေကြတော့လည်းရွာမှာကျန်ခဲ့တာ
စစ်မှုထမ်းဥပဒေကြောင့်ရက်ွက်အုပ်ချုပ်ရေးမှုတွေလည်းယာရုကနေနှုတ်ထွက်ဖို့လှုံ့ဆော်လာကြပါတယ်အဲ့ဒီထဲမှာတန်တွဲမြို့နယ်ကရက်ွက်အုပ်ချုပ်ရေးမှုဦးမင်းအောင်လည်းအပါအဝင်ပါ
အခုကကိုယ့်ရွာမှာတော့မှအဲငါးသမီးပါတယ်သူသမီးဒီတိုက်ရဲမှာပါတယ်ဆိုရင်ကိုယ်အရမှာတော့မှဟိုတကားကိုလည်းလက်စကဲဖို့အာသာမီးပါဆိုရင်ဘယ်လိုလုပ်မလဲပဲအောင်းလို့ဘယ်လိုဆိုတာမျိုးဒီရှိနေရပေါ့အဲဒါကြောင့်ဒီကိစ္စကဒီအုပ်ချုပ်ရေးပိုင်းမှာလုပ်နေတဲ့သူတွေအတွက်အငြင်းမခင်းဘူးပေါ့
ဒါအပြင်လူငယ်တွေခံစားနေရတဲ့အကြောက်တရားနဲ့စိတ်မလုံခြုံမှုတွေကိုလည်းဦးမယောင်ကအခုလိုပြောပြပါဗျာ
ကိုယ်ကလည်းကားပေးပေါ့ရအောင်မှဟိုခေလာပေါက်တယ်ဆိုပြီးပြပြီးကြည့်နေရတယ်ဖြစ်နေတယ်
ဒီနေ့ဒီနေ့ဒီနေ့ကလေးတွေအားလည်းပုံများလာဖို့လို့မြင်တာပေါ့နော်။အဲလေးတွေကများမှာအဲကောင်းကောင်းနေတာအကောင်းကြီးမေးရဟိုကြည့်ဒီဟိုမတော်တစ်ခါတစ်ခုခုများပေးရနေကြောက်လာဖို့လို့သူရရတဲ့အခြေအနေမှာရှိတယ်။
သူပါဝင်အုပ်ချုပ်ရေးမှုတွေဟာစစ်ကောင်စီရဲ့ဖိအားပေးတပ်သားစုဆောင်ခိုင်းတာကြောင့်နှုတ်ထွက်ဖို့ကြိုးစားပေမဲ့ခွင့်မပြုခဲ့တာကြောင့်ဆက်လက်လှုပ်ဆောင်နေကြရပါတယ်။တစ်ဖက်မှာလည်းကြေးရွာအုပ်ချုပ်ရေးမှုတချို့ချိန်ချောက်တက်ဖြတ်ခံရတဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။မတ်လ22ရက်နေ့ကစစ်မှုထမ်းမှုအတင်းစုဆောင်နေတဲ့တန်တွဲမြို့နယ်ဒါဝအုပ်ချုပ်ရေးမှုဦးဝင်းရွှေအသက်ခံရပါတယ်။ရခိုင်ပြည်နယ်အတွင်းမှာမကြသေးခင်ကမြန်မာစစ်တပ်နဲ့ရခိုင်တပ်တော်အေအီတို့တိုက်ပွဲပြင်းထန်ခဲ့တဲ့ဒေသတွေမှာဆိုရင်အရင်တည်းကစိတ်မလုံခြုံမှုတွေနဲ့ကြောက်စိတ်တွေရှိနေရတဲ့အထက်စစ်မှုထမ်းဥပဒေကြောင့်ပိုပြီးတော့စိုးရိမ်ကြောက်ရွံ့မှုတွေတိုးလာစေပါတယ်။ရခိုင်ပြည်နယ်မှာအနည်းဆုံးလူပေါင်း3သိန်းခွဲလောက်နေရွှန့်ခွာရွှေ့ပြောင်းနေရတယ်လို့တိုက်ပွဲတွေကြောင့်ဂုံစီစင်းစင်းမှုတွေပါဖြတ်တောက်ခံထားရတဲ့အတွက်ဂုံစင်းနှုံးတွေကကြီးမြင့်လာပြီးဒေသရင်းစီးပွားရေးလုပ်ငန်းတွေပေါ်မှာကြီးမားတဲ့ရိုက်ခတ်မှုတွေရှိနေပါတယ်။တောင်ကုန်းမြို့နယ်ဒေသခံတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့အသက်30အရွယ်ကိုနိုင်ကတော့ရခိုင်ပြည်နယ်တောင်ပိုင်းကပိုဆိုးလာတဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေရှိနေတဲ့အကြောင်းပြောပြပါဗျ
။ကုန်ပစ္စည်းတွေမဝင်တော့တဲ့အခါမှာကားတွေပေါ်တော့အဝင်ထွက်မလုပ်ရတဲ့အခါမှာကားလုပ်ငန်းနဲ့ပတ်သက်တာအကုန်လုံးကလုံးဝရပ်သွားတာ။နောက်ပြီးတော့လူတွေမှာဝင်ငွေနဲလာတဲ့ပစ္စည်းတွေကုန်ကြီးနှုန်းတွေတက်လာတဲ့အခါမှာလူရတထုအော်ကတော့ဝင်ဆောင်မှုတွေတို့မသုံးတော့ဥမာတုတ်တုတ်တို့ပေါ့တယ်မလားဟိုနဘိန်ကယ်ရီတို့အစားပြီးဒီလိုဝင်ဆောင်မှုတွေတို့မသုံးတော့ဘူးအဲ့ဒီအတွက်တို့တွေမှလည်းအလုံးလက်မဲ့ဖြစ်လာတယ
်စစ်ပွဲပြိပခါတွေပိုကျဲပြန့်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့ကြားကပဲလူငယ်တွေဟာအသက်မသေးအောင်ရှင်သန်နိုင်မှုစူးစမ်းနေရတယ်လို့ကိုနိုင်ကဆိုပါတယ
်ပညာလုံးမိတ်ဖက်နဲ့ဟိုထိတ်လန့်ပြီးတော့ဟိုရှောင်နေရတဲ့သူတွေမိတ်ဖက်နဲ့နေရတဲ့သူတွေဟာနောက်မည်တနေ့ကိုဘေးကင်းနဲ့ဆိုအောင်တော့လူပါလုံးလုံးနေမှုတွေတနည်းကိုပြအိပ်နေရပါလေ။အားကြောင့်မို့လို့လူတွေအသက်ရှင်ုံလေးပဲနေကြရတာပြ။မနေ့ကအသက်ရှင်ုံဒီဘက်ကမနေ့ကအသက်ရှင်မှုတွေဒီနေ့ကျိုးသားတယ်ပေါ့။အဲဒီဘက်ကအသက်ရှင်မှုတွေကမနေ့ကထပ်ပြီးကျိုးသားအောင်။အဲ့ဒီတော့သူတို့မှာနောက်ထပ်ဟိုတဆင့်တက်တရားအနာဂတ်ဆိုတာကြီးကကိုကိုဘဝတိုးတက်ဖို့အနာဂတ်ဆိုတာဘာလည်းမရှိတော့ဘူးရှိအောင်ပြောတယ်။
လက်ရှိအချိန်မှာကိုထုထုအောင်ကစစ်မှုထမ်းတဲ့အထက်မပါကျင်တဲ့အတွက်ရသလောက်ပုံရှောင်နေစေဖြစ်ပါတယ်။သူ့အနေနဲ့အခွင့်အလမ်းရှိတယ်ဆိုရင်တော့နိုင်ငံသားကိုတွားရောက်အလုပ်လုပ်ကင်ကျင်ပြီးအခွင့်အလမ်းမရှိဘူးဆိုရင်တော့လက်နက်ကင်တက်ဖွဲ့တွေကိုဝင်ဖို့ဆုံးဖြတ်ထားပါတယ
်။ဒီလိုမျိုးအာနာစာသိင်ကဓမ္မမနီရှင်အကြောင်းလေးဆက်မတဲ့ခင်ဟို
အာနာစာသိင်ကလည်းဒီမှာမနေခြင်းဘူး။တောင်းလဲဆက်မတဲ့ခြင်းဘူး။ကျွန်တော်တင်တန်းနေဆက်တက်ပြီးနိုင်ငံသားတွားဖို့ရှိတာအခုဆိုပို့ဆိုးပေါ့ဒီမှာနေဦးမနေချင်တာနိုင်ငံသားပဲသွားချင်တာ
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်ထုတ်လွှင့်မယ့်တို့အတန် focus ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒုအသံအစီအစဉ်ဖြစ်ပါတယ်။အခုဆက်ပြီးတော့ဦးတမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်။ဂျာမနီကအစ္စရေးကိုလက်နက်တင်ပို့လို့နီကာရာဂွာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာဂျာမနီကိုတရားစွဲပါတယ်။ဒီလိုပဲဒီမြန်မာစစ်ကောင်စီကိုလက်နက်တင်ပို့ပေးနေတဲ့ရုရှား၊တရုတ်၊အိန္ဒိယ၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုရောဒီမြန်မာစစ်ကောင်စီကိုလက်နက်တင်ပို့တာတွေရက်အောင်တရားစွဲဆိုနိုင်ပါလား။လူခွေလှုပ်ရှားသူမတ်ဝေဝေနုကိုဦးတမောင်တန်းကဒီမိုကရေစီလူခွေရေးနဲ့ခေတ်ပြန်ကဘာအစီအစဉ်မှာမေးမြန်းတင်ဆက်ထားပါတယ်ရှင်။
ဂျာမနီနိုင်ငံကနီကာရာဂွာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာအေဒီလာရှေ့နေကတရားစွဲဆိုလိုက်ပါတယ်။အစ်မကိုလက်နက်တွေပံ့ပိုးနေခြင်းအပြင်ဂျာမနီနိုင်ငံဟာလူမျိုးစုံတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုဖောက်ပြန်ရရောက်တယ်။ဘာကြောင့်လဲဆိုတော့အစ်မကဂါဇာစစ်ပွဲမှာလူမျိုးစုံတပ်ဖြတ်မှုပြောင်းနိုင်တဲ့အခွင့်အရေးချုပ်ဖောက်မှုတွေကိုကျူးလွန်တဲ့လက္ခဏာတွေရှိနေတယ်လို့ ICJ တရားသူကြီးတွေကဆုံးဖြတ်ခဲ့တာပါ။ဂျာမနီနိုင်ငံအစ်ရွေးကိုလက်နက်တွေထောက်ပံ့နေတာကိုရပ်ဖို့အတွက်အခုလိုဆွဲဆူခဲ့တာပါ။ဒီအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံနယူးယောက်ပြည်နယ်က
ဘီကန်တန်ယူနီဗာစီတီမှာလူမျိုးစုံတပ်ဖြတ်မှုနဲ့တခြားရက်ဆက်တိုက်ခိုက်မှုဆိုင်ရာလူကိုချုပ်ပေါင်းမှုတွေကိုလေ့လာပြီးမဟာဗျူဟာကိုကြိုးစားနေတဲ့ဘက်ကမင်္ဂလာပါမဟုတ်ဘ
ူးမင်္ဂလာပါဆရာကြီး
ဟုတ်ကဲ့ဆိုတော့ဒီဆွတ်ဆုံတဲ့အမှုပါပေါ့နော်ဆိုအဲ့ဒီလိုလက္ခဏာရှိတယ်ဆိုတော့ဆုံးဖြတ်ချက်အထိုင်ကနေနော်ဒီကတော့ဘောကဂျာမီကိုတရားစွဲတာဆိုတော့တခြားရာသွေးမှုခုံရုံးနေနဲ့မတူတယ်လို့မျိုးဖြစ်မနေဘူးလားဘာကြောင့်ဒီလို ICJ မှာလောက်နိုင်တယ်လဲဆိုတော့စပြီးရှင်းပြပေးပ
ါဟုတ်ကဲ့ပါကမ္ဘာအာတရားခုံရုံးကသူကဟုတ်စားရာဇဝတ်တရားခုံရုံးတော့မဟုတ်ဘူးတိုးတော်လဲတာနိုင်ငံချင်းချင်းမှာကျမတို့အငင်းပွားမှုတွေဖြစ်တယ်ဆိုလို့ရှိရင်ဥပဒေကြောင့်ဆိုင်ရာအထူးသဖြင့်နိုင်ငံတကာဥပဒေကြောင့်ဆိုင်ရာငင်းပွားမှုတွေဖြစ်တယ်ဆိုရင်ဖြစ်ရှင်းရတဲ့တရားရုံးဖြစ်တယ်ပေါ့နော်နီကရာကွာမှာဆွဲဆိုပိုင်ခွင့်ရှိမရှိဆိုရဲဟာနောက်ပြီးတော့ဒီမှုကိုဆက်လက်ပြီးတော့ဆွဲဆိုလို့ရမရဆိုရဲဟာကိုတရားရုံးကဆုံးဖြတ်မှာပါလောလောဆယ်ကတော့နီကရာကွာက ICJ ရဲ့ဟို statute article 3639 article 40ရတော့သူတို့တရားစွဲဆိုထားတာပေါ့နော်အဆိုလိုချင်တာကဒီလိုမျိုးဒီ ICJ statute ကိုအလုံးစုံလက်ခံထားတဲ့နိုင်ငံတွေအချင်းချင်းမှာအကယ်လို့အဲ့ဒီလက်ခံထားတဲ့အတွက်ကြောင့်မို့လို့ဒီသက်ဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တယ်ဆိုလို့ရှိရင်ချိုးဖောက်တာပဲဖြစ်ဖြစ်ခုနဘာသာပြန်မှုလွဲတာပဲဖြစ်ဖြစ်အငင်းပွားမှုတစုံတရာဖြစ်တယ်ဆိုလို့ရှိရင်ဒီလိုအချင်းချင်းဒီတရားရုံးမှာသွားပြီးတော့ဆုံးဖြတ်နိုင်ယူကမ်ပိုင်ခွင့်ရှိတယ်ဆိုတဲ့ကြိုးကြောင
်
အချက်အခြေခံကနေပြီးတော့မှဒီနီကာရာကွာတရားစွဲဆိုတာဖြစ်တယ
်ဒါနဲ့ဆက်နွယ်ပြီးတော့เนาะကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးနေချင်ပါတယ်ဆိုတော့မြန်မာနိုင်ငံကဒီလူမျိုးစုံတပ်ဖြတ်မှုကောက်ွယ်ရေးရောလူသားချင်းစာနာမှုဥပဒေကိုပေါ့เนาะကျွန်တော်တို့လက်မှတ်ထိုးထားပြီးတဲ့နိုင်ငံလို့ကျွန်တော်သိပါတယ်ဆိုတော့မြန်မာနိုင်ငံကိုလူမျိုးစုံတပ်ဖြတ်မှုနဲ့ဂါပြာကလည်းဆွဲဆိုထားပြီးပေါ့เนาะပြီးတော့စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်မှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှု Crime Against Humanity နဲ့စစ်ရာဇဝတ်မှုတွေကိုကျူးလွန်တဲ့ထောက်ထားတွေရှိနေတယ်လို့လည်းဒါကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်ကလည်းပြောတယ်ပြီးတော့2018ခုနှစ်မှာဖွဲ့စည်းပေးခဲ့တဲ့ကျွန်တော်တို့ဒီကြပ်လို့တော့စုံစမ်းစစ်ဆေးရေးအဖွဲ့ IMM ပေါ့နော်ကုလသမဂ္ဂရဲ့ဖွဲ့ပြီးခဲ့တယ်။ဒီအဖွဲ့ကလည်းပြောထားတာမျိုးရှိပါတယ်။ဒါပေမဲ့စစ်ကောင်စီကိုလက်နဲ့ထောက်ပံ့နေကြတာတွေရှိနေတယ်။ဒီ IMM နဲ့လူခွေရေးသူကိုယ်စားလှယ်တွေကပြောထားတဲ့အချက်လက်တွေအရာနော်နိုင်ငံတိုင်းငံကနေမှမြန်မာနိုင်ငံကိုလက်နဲ့ထောက်ပံ့နေတဲ့နိုင်ငံတွေကိုတရားစွဲရင်ပေါ့ဖြစ်နိုင်မှာ
ဖြစ်နိုင်ပါတယ်ဒါဥပဒေကြောင်းရတော့ကျမတို့အခုနီကရာကွာ case ကိုကြည့်မယ်ဆိုရှင်စိတ်ဝင်စားတဲ့နိုင်ငံတစ်ခုခုကနေပြီးတော့မှဒီမြန်မာနိုင်ငံကိုလက်နက်တင်ပို့နေတဲ့နိုင်ငံတစ်ခုခုကိုပေါ့နော်တရားစွဲဆိုလို့ရပါတယ်ဥပမာဒီကျမတို့မြန်မာပြည်ကိုအဓိကလက်နက်ပံ့ပိုးနေတဲ့လက်နက်တင်ပို့နေတဲ့နိုင်ငံတွေကဒီရုရှားရဲ့ပြီးလို့ရှိရင်ကျမတို့ China ပေါ့နော်တရုတ်နိုင်ငံရဲ့ရုရှားရဲ့တရုတ်ရဲ့နောက် Singapore ရဲ့ India ရဲ့ဒီ Thailand ရဲ့ဖြစ်ပါတယ်တခြားနိုင်ငံတွေလည်းရှိသေးတယ်ပေါ့နော်အဓိကတော့ရုရှား Chinaစင်ကာပူနဲ့အိန္ဒိယပေါ့နော်ဒီနိုင်ငံတွေကနေပြီးတော့လက်နက်တွေစစ်ကောင်စီကရနေတာဖြစ်တယ်ဆိုတော့အဲ့ဒီနိုင်ငံတွေကိုကျွန်တော်တို့တခြားသောခုနကလက်မှတ်ထိုးထားတဲ့နိုင်ငံတွေကနေပြီးတော့မှတရားစွဲဆိုလို့ရပါတယ်သို့တော့ကျွန်တော်တို့ကြည့်ရမှာကဒီနိုင်ငံတွေကရော ICJ ရဲ့ jurisdiction ကိုလက်ခံထားလားဆိုတာဟာကိုလည်းကျွန်တော်တို့ကြည့်ရမှာဖြစ်တယ်သို့တော့ IHL အရာဆိုလို့ရှင်ဒီမှာကျွန်တော်တို့just go again ဆိုတဲ့ principle အရာဆိုလို့ရှင် internationalnorms တွေနိုင်ငံတကာဥပဒေတွေနိုင်ငံတကာစံနှုန်းတွေကိုမဖြစ်မနေလိုက်နိုင်ရမယ့် argument လည်းရှိပါတယ်ဆိုတော့ကျွန်တော်အမြင်ပြောရင်တော့တို့နိုင်ငံတစ်ခုခုကနေပြီးတော့မှဆွဆနာလို့ကျွန်တော်နိုင်ငံကိုတင်ပို့နေတဲ့နိုင်ငံကိုစိတ်ဝင်စား jurisdiction ရှိရနိုင်ငံတစ်ခုခုကိုတရားစွဲဆိုခြင်းနဲ့ဆိုရင်စွဲဆိုလို့ဟိုရပါတယ်ဘယ်လိုစွဲဆိုပိုင်ခွင့်ပေါ်အခြေခံပြီးတော့မှကျွန်တော်တို့ကစွဲဆိုမလဲဆိုတဲ့ဟာရဲ့အဲနောက်ခါကျတော့အဲခုနဘယ်တိုင်းပြည်ကိုတော့စွဲဆိုလို့ရတယ်လဲဆိုတဲ့ဟာလေးကိုတော့နည်းနည်းလေးအဲလေ့လာရမယ်လို့ကျွန်တော်မြင်ပါတယ
်စောစောကလည်းမဝင်ပြီးကြောသွားတယ်လို့ပေါ့နော်ဒီလက်လက်တင်ပို့နေတဲ့နိုင်ငံတွေထဲမှာမနင်္ဂနွေအင်းကြီးနိုင်ငံတွေလည်းဖြစ်တယ်တရုတ်ရယ်အိန္ဒိယရယ် ထိုင်နိုင်ငံရေးရတယ်ဒီမိုကရေစီလှုပ်ရှားမှုနဲ့အပြောင်းလဲအတွက်ငြိမ်းချမ်းရေးအတွက်ရတယ်ဒီနိုင်ငံနဲ့နိုင်ငံအရေးကြီးတဲ့နိုင်ငံတွေဖြစ်တယ်အထူးသဖြင့်တရားဝင်နိုင်ငံအရေးကြီးတဲ့ဆိုတော့မဝဝင်ညူကဒါလူခွေတက်ချွတ်လှုပ်ရှားသူတယောက်ပြီးတော့ပညာရေးဆိုင်ရာလေ့လာနေတဲ့သူတယောက်ပေါ့နော်ဒါပေမဲ့နိုင်ငံရေးဘက်ကလူတွေအနေနဲ့ကြတော့နိုင်ငံရေးပါဝါတွေရဲ့အနေထားအထူးသဖြင့်တရားဝင်ပါဝါအနေထားပြည်ပင်းပေါ်တက်ရောက်မှုတွေကိုလည်းချိန်ရတယ်ဆိုတော့
ဟုတ်ကဲ့
ဒါကြောင့်ဒီလိုတရားစွဲဖို့ရေးနဲ့ပတ်သက်ပြီးတော့ကမဝင်လို့အနေနဲ့ကြည့်မယ်ဆိုရင်ဘလို့စိန်ဖို့ချက်တွေကိုနိုင်ငံရေးဘက်ကပုံကိုရင်းဆွဲရမယ်လို့မဝင်ထင်တယ
်ဆိုအဓိကတော့ရုရှားနဲ့ China ပေါ့ဒီရုရှားနဲ့ China ကိုကျမတို့ဟိုရင်းဆိုင်ဖို့အတွက်ကိုRicks Eugene เนี่ยဒါမှမဟုတ်ရဲ့အချင်းဒီလိုမျိုးအမှုတစ်ခုဆွဲရဆိုကျမတို့အချင်းပေးရမယ်ပတ်စံပေးရမယ်เนาะပြည်နိုင်ငံရေးရဆုံးဖြတ်ချက်တွေရှိမယ်အဲ့လိုမျိုးအခြေခံတွေပေါ်စဉ်းစားပြီးတော့မှတကယ်ကိုတိုက်တိုက်တွန်းတွန်းနဲ့လှုပ်ချင်တဲ့နိုင်ငံရှိရင်တော့ကျမတို့ကဖြစ်နိုင်ပါတယ်အဲ့လိုမဟုတ်ရင်တော့မဖြစ်နိုင်ဘူးပေါ့เนาะနိုင်ငံကြီးရတော့ကျမမြင်ပြောရင်အဲမမာပြည်ရဲ့အခြေအနေမှာတော့ Ukraine နဲ့တော့မတူဘူးလေเนาะ Ukraine ကိစ္စမှာဆိုလို့ရှိရင် Russia ကိုတရားစွဲဆိုတဲ့နိုင်ငံတွေတပုံကြီးရှိရဲ့ဒါပေမဲ့မမာပြည်ရဲ့အခြေအနေမှာတော့နည်းနည်းတော့နှိတုတ်ဖြစ်တဲ့ခါကျတော့ကျမတို့တော့ကတော့တကယ်ဒါကိုတွန်းကျင်နေဆိုလို့ရှင်တော့တော်တော်လေးတိုက်တိုက်တွန်းလုပ်ရမယ်လို့ထင်တယ်တကယ်တမ်းတရားစွဲဆိုဖို့ဟိုကိစ္စကိုတိုက်တိုက်တွန်းတွန်းလုပ်မယ်ဆိုရင်တော့လုပ်လို့ရတယ်သို့တော့ဒါလွယ်ကူတဲ့ process တော့မဖြစ်နိုင်ဘူးသို့ပေမဲ့လည်းခုနလိုကျမတို့လူခွင့်ရလှရှားတဲ့အဖွဲ့တွေကပဲဖြစ်ဖြစ်ပေါ့နော်ဒါမှမဟုတ်နိုင်ငံရေးဘက်မှာနိုင်ငံရေးဘက်မှာပါဝင်နေတဲ့အစုဖွဲ့တွေကပဲဖြစ်ဖြစ်ဒီလိုမျိုးလှုပ်ရှားမှုတစ်ခုကျမတို့ရှိလာတယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတွေအေကိုနည်းနည်းဟန့်သွားစီလောက်တယ်လို့တော့ကျမမြင်တယ်ဟို strategy အနေနဲ့ပေါ့နော်တကယ်ပဲ view ဟာတရက်အနေနဲ့အသုံးချမယ်ဆိုလို့ရှိရင်တော့ကျမတို့ကတော်တော်လေးကိုအထုတ်အဆိုင်ပြီးလှုပ်လို့ရှိရင်ဖြစ်လာနိုင်ပါတယ်။သို့တော်လည်းဒီလိုအားဆိုင်မှုအထုတ်မှုတွေကျမတို့ရှိခြင်းအပြင်ဒီလိုမျိုးလှုပ်ရှားမှုတွေရှိနေရဆိုတဲ့ဟာကိုဒီနိုင်ငံတွေကနေပြီးတော့မှအာကျမတို့ဟိုဒီနိုင်ငံတွေကသတိထားမိသွားတယ်ဆိုလို့ရှိရင်အတိုင်းတာတစ်ခုထိသူတို့ရဲ့လက်နက်တင်ပို့မှုရောင်းချမှုတွေစစ်တပ်ကိုလက်နက်တင်ပို့ရောင်းချမှုတွေကိုသူတို့ဟိုရှော့ချသွားနိုင်တယ်ပေါ့နော်ပြီးလို့ရှိရင်သူတို့ရဲ့ဒီတိုက်ရိုက်စစ်တပ်ကိုထောက်ခံအားပေးမှုတွေကိုလည်းသူတို့သတိထားသွားနိုင်တယ်သူတို့ handle လို့တော့ဖြစ်သွားနိုင်တယ် view ဟာတစ်ခုအနေနဲ့ view ဟာတစ်ရက်အနေနဲ့ကျမတို့ကအသုံးချလို့ရတယ်လို့ထင်ပါတယ်ဥပမာနိုင်ငံရေးဘက်ကပုံကိုယ်တွေကဖွဲ့စည်းတချို့ကလုတာပဲဖြစ်ဖြစ်အကုန်လုံးအနေနဲ့လုတ်ဆရာမလို့ပါဘူးအင်အားစုတစုကနေပြောဒီလိုလုတ်လာတယ်လှရှားမှုတွေရှိလာတယ်ဆိုလို့ရှိရင်ကျွမ်းချင်တဲ့နိုင်ငံရေးတစ်စုံလုံးကိုလည်းထိခိုက်မှုမရှိဘဲနဲ့အတိုင်းအတာတစ်ခုထိဒီနိုင်ငံတွေကိုတကယ်တည်းလက်နဲ့တင်ဖို့ရောင်းချနေတဲ့အင်းကြီးကြီးနိုင်ငံတွေကျမတို့အတွက်လည်းအရေးပါတဲ့နိုင်ငံရေးရအရေးပါတဲ့နိုင်ငံတွေကိုတော့အဟံတားဖြစ်သွားစေမယ်လို့တော့ကျမမြင်ပါတယ် counter productive တော့မဖြစ်ပါဘူးကျမတို့ကအဓိက strategy ပေါ့နော်မဟာဗျူဟာနဲ့ကျင့်ကပ်မှုပုံစံကျမတို့ဟိုကောင်းဖို့တော့လိုတယ်ပေါ့နားလည်ဖို့တော့လိုတယ်ပေါ့တော်လိုင်းရေးတစ်စုံလုံးကနေပြီးတော့တတနဲ့ထွက်ပြီးလုပ်တယ်ဆိုလို့ရှင်တော့ဒါတမျိုးဖြစ်နိုင်တယ်ဆိုတော့ actors တွေကဒီလိုဖြစ်လာဖို့တုံးတဲ့ actors တွေကတော့ဒါသတိထားပြီးလုပ်ရမယ့်ဟာမျိုးပေါ့နော်အဓိကတော့လှူရှားမှုနဲ့ကျတော့ view ဟာကျင့်ကပ်မှုတွေကောင်းပြီးတော့ဒီလိုမျိုးတော့ငါတို့စီမှာလည်းလုပ်လို့ရပါလားဆိုပြီးတော့လုပ်ကြပြီးတော့မှခုနလှူရှားမှုတွေရှိလာတယ်ဆိုရင်တော့မှဒါကောင်းမယ်လို့ကျွားထင်တယ်တကယ်တရားဆွဲဆိုတာဟိုဆွဲဆွဲမှုထိဖြစ်လာတာတော့နောက်ထပ်တစ်ဆင့်ပေါ့နော်ဟုတ်
ဟုတ်တယ်ဆိုကျေးဇူးအများကြီးတင်ပါတယ်မဝင်
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆရာကျေးဇူးပ
ါဟုတ်ကဲ့အခုဆွေးနွေးပေါ်ခဲ့တဲ့သူကတော့နယူးယောက်ပြည်နယ်ဘင်ကမ်တန်ယူနီဗာစီတီကလူမျိုးစုံတပ်ဖြတ်မှုနဲ့ရက်ဆက်ကြိုက်ကြုံမှုနဲ့တခြားလူခွေချိုးဖောက်မှုတွေကိုလေ့လာမှာပေါ့ရင်ကိုစူးစမ်းနေတဲ့မဝင်သူဖြစ်ပါတယ်ကျွန်တော်တပောင်ဆန်းပ
ဥဒမောင်တပ်ပုံမဲ့တင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွင့်ရည်နဲ့ခေပြိုင်ကဘာအစီအစဉ်ဖြစ်ပါရဲ့ရှင်။ဖေဖော်ဝါရီ23ရက်စနေနေ့ရေဒီယိုအစီအစဉ်တွေကိုနားဆင်နေကြရတာပါ။နောက်ထပ်ပတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေတဲ့ကတုဒ္ဒပတ်စင်ကဏ္ဍတွေကိုလည်းဆက်ပြီးတော့ထုတ်ရင်ပေးမှုရှိသေးတာမို့စောင့်မျှော်နားဆင်ပါအောင်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ဒ ထိတ်တန့်ရောက်တဲ့တဲ့တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါရှင်2024ခုနှစ်ဧပြီလ13ရက်စနေညရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာစံတော်ချိန်ည9:00ရာနေ10:00ထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်ကျမတို့ရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1509ကနေလည်းထုတ်လွှင့်ပေးပါတယ် VOA ရဲ့အစီအစဉ်တွေကိုတော့ရုပ်သံအစီအစဉ်ဖြစ်တဲ့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာကြည့်ရှုလို့လည်းရပါတယ်ရှင်စနေညအပတ်စဉ်ကဏ္ဍတွေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အထည်ကဒီအာရှနိုင်ငံကြီးနဲ့ဆက်စပ်တဲ့သတင်းတွေကိုအရင်ဆုံးကြားရပါမယ်။မြောက်ဝတီကိုစစ်ကောင်စီဘက်ကလက်တုပ်ပြန်မတိုက်ခိုက်ဖို့နဲ့တွစ်ဆုံဆွေးနွေးဖို့ထိုင်းနိုင်ငံသားရေးဝန်ကြီးကတိုက်တွန်းပါတယ်။နောက်ဂျပန်ဖိလစ်ပိုင်အမေရိကန်ထိပ်သီးတွစ်ဆုံကြတဲ့အချိန်မှာတရုတ်ရုရှားနဲ့မြောက်ကိုရီးယားနိုင်ငံတွေကလည်းအပြန်အလှန်တွစ်ဆုံတာတွေရှိပါတယ်။ဒီလိုအာရှနိုင်ငံကြီးသတင်းတွေကိုစုစည်းပြီးတော့ဒီတစ်ပတ်အာရှနိုင်ငံကြီးအစီအစဉ်မှာကိုစုံမိုးကျော်တင်ဆက်ထားပါတယ်ရှင်။
ပြီးခဲ့တဲ့ဂျပန်ကအာနာသိန်းစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNL ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးမြောက်ဝတီကိုသိမ်းပိုက်နိုင်ပြီလို့ KNL PDF ဘက်ကပြောပါတယ်မြောက်ဝတီအနီးပတ်ဝန်းကျင်မှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့ပေမဲ့မြောက်ဝတီမြို့အတွင်းမှာတော့အပြင်းအထန်မဖြစ်သေးပါဘူးဒါပေမဲ့မြို့ကန်အရသားတွေကတော့ကြောက်လန့်တဲ့အတွက်ထိုင်းနိုင်ငံဘက်ကိုအများအပြားဝင်ရောက်ခိုးလုံကြပါတယ်ထိုင်းနိုင်ငံကမြန်မာနိုင်ငံသားတွေကိုလက်ခံနေပြီးတပ်တွေလည်းနေစားတလျှောက်ချထားပါတယ်။ဧပြီလ12ရက်နေ့တုန်းကတော့ထိုင်းနိုင်ငံရဲ့ဝင်ကြီးပရန်ပရီဘဟိဒနုကရာဟာဘဲဆောင်မြို့ကိုရောက်လာပြီးမြောက်ဝတီမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်မဖြစ်ဖို့စကစဘက်ကလက်တုံပြန်မတိုက်ခိုက်ဖို့နဲ့ထိုင်းအနေနဲ့ဂျောင်းဝင်ညှိနှိုင်းပေးလို့ကြောင်းပြောဆိုခဲ့ပါတယ်
။เราได้ส่งคนไปพูดคุยเขาแล้วนะครับแล้วก็ณวันนี้เนี่ยสถานการณ์เนี่ยเขาก็บอกว่ามันเนี่ย
ဒီကနေ့အခြေအနေကိုဆွေးနွေးဖို့သူတို့စီကိုကျွန်တော်တို့လူလွတ်ခဲ့ပါတယ်စစ်ကောင်စီဘက်ကပြောတာကတော့အခုအချိန်ထိအကြမ်းဖက်လက်တုံပြန်တိုက်ခိုက်တာမလုပ်ရသေးပါဘူးလုပ်ချင်ပြီးခဲ့တဲ့ရက်ကလေးကလုပ်ခဲ့ပြီလို့ပြောပါတယ်သူတို့ဟာအချိန်မီအကြမ်းဖက်တုံပြန်တိုက်ခိုက်နေတဲ့အနေအထားမှာရှိပါတယ်ဒါပေမဲ့ကျွန်တော်ထင်တာကတော့သူတို့အနေနဲ့ဆွေးနွေးဖြေရှင်းလို့ပုံရပါတယ
်ထိုင်းနိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောဆိုနေပေမဲ့လည်းအခုချိန်အထိတော့တိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်စစ်ကောင်စီတပ်သားတွေအများအပြားလက်နက်ချပြီး KNL PDF တပ်တွေကမြောက်ဝတီကိုသိမ်းပိုက်ထားနိုင်ပြီဆိုပေမဲ့စစ်ကောင်စီတပ်တချို့ကြံရှိနေသေးပြီးတိုက်ပွဲတွေကြိုကြားဖြစ်နေပါတယ်။တိတ်ဆောင်လာတဲ့မြောက်ဝတီမျိုးကံတူကအခုလိုပြောပါတယ်
။ငြိမ်းနေတာကိုကြောက်တာ။အဲဒါကြောင့်မလို့ဖြစ်လာနိုင်ကြီးများတယ်ပေါ့။တချို့အတွေ့အကြုံရှိတဲ့လူလားအဲ့လိုပြောတယ်ပေါ့။အဲ့လိုကိုဗီနာမှာအဲ့လိုကြားတဲ့ခါကျတော့ကျွန်တော်တို့ကလည်းအတွေ့အကြုံရှိတဲ့လူကပြောတဲ့ခါကျတော့ဖြစ်လာနိုင်ကြီးရှိတယ်ပေါ့။ဖြစ်လာရင်ဒီဆက်ကြမ်းမယ်ဆိုတော့ဗာညာခါကြတော့ကျွန်တော်တို့ကဒီဘက်ကိုပြန်ပြောင်းလာတဲ့သဘောမျိုးပဲ
စစ်ကောင်စီဘက်ကလည်းမြောက်ဝတီကိုပြန်လည်သိမ်းပိုက်နိုင်ဖို့စစ်ကြောင်း၃ကြောင်းခွဲပြီးတန်ကြပ်ကားတွေအပါအဝင်စစ်ကူတွေပို့နေပါတယ် KNL PDF တပ်တွေကဖြတ်တောက်တိုက်ခိုက်နေတဲ့အတွက်ကြုံတို့အပါအဝင်နေရာတချို့မှာတိုက်ပွဲတွေပြင်းထန်နေပါတယ်စကစဘက်ကလေကြောင်းတိုက်ခိုက်မှုတွေလည်းဆက်လုပ်နေပါတယ်သုံးသပ်သူတချို့ကတော့မြောက်ဝတီမျိုးသိမ်းတိုက်ပွဲဟာအခြားအရာဒေသတွေကမျိုးသိမ်းတိုက်ပွဲတွေထက်နိုင်ငံရေးအရာပို့ပြီးအရေးပါတယ်လို့သုံးသပ်ကြပါတယ်။မြဝတီဟာတရားဝင်မှုရှိတယ်လို့ကြေကြော်ထားတဲ့ NUG ဂျာကာလာအစိုးရအခြေစိုက်ရာ KNU ဒေတာအတွင်းမှာရှိနေပြီး NUG လက်အောက်ခံတပ်တွေနဲ့အခြား PDF တပ်တွေအဓိကအခြေစိုက်ရာ KNU တပ်မဟာ6နဲ့တပ်မဟာ9အကြားမှာရှိနေပါတယ်။ဒါကြောင့်မြဝတီကိုအပြည့်အဝထိန်းချုပ်နိုင်ခဲ့ရင်မြဝတီဟာအတိုက်အခံမျိုးတော်ဖြစ်လာနိုင်ပြီးနိုင်ငံတကာအသိမှတ်ပြုမှုတွေလည်းပြောင်းလဲလာနိုင်တယ်လို့သုံးသပ်ကြပါတယ်။အခုလိုအချိန်မှာပဲ6လဒေါ်လာပြီဖြစ်တဲ့ Israel Hamas စစ်ပွဲဟာဆက်လက်ပြင်းထန်နေပါတယ်။အပြည့်ရဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကတိုက်တွန်းနေပေမဲ့လည်းဖြစ်မလာသေးပါဘူး။ Israel က Rafah အပအဝင်နေရာအတော်များများကိုဗုံးကျဲတိုက်ခိုက်နေတဲ့အတွက်နေစဉ်တေဆုံးသူဦးရေတိုးလာနေပါတယ်။အောက်တိုဘာလ9ရက်နေ့ Hamas တွေ Israel ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူ1,000ကျော်တေဆုံးပြီးနောက်Israel ကဂါဇာဒေသစစ်စင်ရေးမှာဒီကနေ့အထိပါလက်စတိုင်း 3,500 ကျော်သေဆုံးပြီး 8,600 ကျော်ဒဏ်ရာရရှိခဲ့ပါတယ်။အာရှဒေသတွင်စီးရီးပဋိပက္ခတွေနဲ့တိမာမှုတွေရှိနေချိန်မှာဂျပန်ဖိလစ်ပိုင်နဲ့အမေရိကန်ထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတအင်ပြူတော်မှာဧပြီလ17ရက်နေ့ကပြုလုပ်ခဲ့ပါတယ်။ ဒါဟာပထမဆုံးအကြိမ်ဖြစ်ပြီးမဟာမိတ်ကန္တာအသင့်ဖွင့်လှစ်လိုက်တာလို့သမ္မတဘိုင်ဒန်ကပြောပါတယ
် Today we commit to writing that story in the future together
အနာဂတ်မှာအင်ဒိုပစိဖိတ်ဒေသလွတ်လပ်ဖို့ဖွင့်လှစ်ဖို့ကြွယ်ဝချမ်းသာဖို့ကျွန်တော်တို့အတူတကွပူးပေါင်းလှုပ်ဆောင်မယ်ဆိုတာကိုဒီကနေ့တန်ဓေထံချမှတ်လိုက်တာဖြစ်ပါတယ
်ဒီထိပ်သီးအစည်းအဝေးမှာတရုတ်နဲ့တင်းမာနေတဲ့တောင်တရုတ်ပင်လယ်ထိုင်ဝမ်အရှေ့တရုတ်ပင်လယ်ကိစ္စကာကွယ်ရေးပူးပေါင်းဆောင်ရွက်မှုနည်းပညာနဲ့အာကာသဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပါဝင်ပါတယ်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအမေရိကကိုရောက်ရှိတဲ့ဧပြီလ10ရက်နေ့မှာပဲရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလေဗရော့ဟာတရုတ်ပြည်ကို2ရက်ကြာရောက်ရှိသွားပါတယ်နှစ်နိုင်ငံဆက်ဆံရေးပုံမနှဆိုင်ဖို့ယူကရိန်းစစ်ပွဲကိစ္စအမေရိကန်နဲ့မဟာမိတ်တွေကိုတုံ့ပြန်မဲ့နိုင်ငံသားရဲ့မူဝါဒတွေကိုနှစ်နိုင်ငံဆွေးနွေးခဲ့ပါတယ်တရုတ်ကတော့ဂျပန်ဖိလစ်ပိုင်အမေရိကန်ထိပ်သီးအစည်းအဝေးနဲ့မဟာမိတ်ပြုမှုကိုဝေဖန်ကန့်ကွက်ပါတယ်ပြောရေးဆိုခွင့်ရှိသူမော်နင်ကဧပြီလ12ရက်နေ့မှာပြောဆိုခဲ့ပါတယ်
။中方对日方有关言论表示强烈不满和坚决反对。以下
ဘယ်နိုင်ငံကမဆိုအုပ်စုဖွဲ့ချဲလေတဲ့နိုင်ငံရေးကိုတရုတ်ကအခိုင်အမာစန့်ကျင်ပါတယ်။တခြားနိုင်ငံတွေရဲ့လုံခြုံရေးနဲ့အကျိုးစီးပွားကိုအားနည်းသွားစေပြီးရင်ဆတဲ့ဘယ်လိုလုပ်ရမျိုးကိုမဆိုစန့်ကျင်ပါတယ
်။တရုတ်ကအခုလိုပြောဆိုခဲ့ပြီးသုံးနိုင်ငံထိပ်သီးအစည်းအဝေးကျင်းပနေစဉ်ဧပြီလ12ရက်နေ့မှာပဲတရုတ်ရဲ့တတိယအရေးပါဆုံးထိပ်တန်းကောင်းဆောင်လွှတ်တော်ဥက္ကဋ္ဌကျောင်းလီဂျီဟာနောက်ကိုရီးယားမျိုးတော်ကိုတွားရောက်ခဲ့ပြီးနိုင်ငံရေးစီးပွားရေးအပါအဝင်ကန္တာပေါင်းစုံပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ပါတယ်အခုလိုအခြေအနေတွေကြောင့်အာရှဒေသတွင်းအင်အားကြီးနိုင်ငံအုပ်စုတွေရဲ့ပြိုင်ဆိုင်မှုပုံမိုးတင်းမာလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာတင်ပြလိုက်ရပါတယ်
ထိတ်တန့်ရအာရှဒေသကသတင်းတွေကိုစူးစီးပြီးတော့ပုံမှန်တင်ဆက်ပေးနေတဲ့အာရှနိုင်ငံရေးအစီအစဉ်ကိုကုစော်မိုးကျော်တင်ဆက်ပေးခဲ့တာပါရှင်။စနေညအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လင်းပေးအောင်ပါပါ။သတင်းတွေကတူတာနဲ့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေမတိုင်ခင်မှာတော့အခုလေယာစီးပွားသတင်းတွေကိုကြည့်ကြရအောင်ပါ။တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ဘက်ကလမ်းကြောင်းတွေပိတ်ထားပြီးဂျင်းစေးရရှိမှုနှေးပါသွားတယ်လို့ကုန်သည်တွေကပြောပါရယ်။ဒီသတင်းတွေအပြင်တစ်ပတ်အတွင်းလျှာထွက်ကုန်တီးနှံစင်းတို့အတက်အကျတွေကိုဘယ်လိုရှိနေတယ်လဲဆိုတာကိုတော့လျှာစီးပွားသတင်းတွေကိုစူးစီးပြီး Farmer Times Media ကတင်ဆက်ထားပါရယ်ရှင
်။မင်္ဂလာပါ။လျှာစီးပွားသတင်းအစီအစဉ်ကနေကြိုဆိုပါရယ်။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရခိုင်ပြည်နယ်နယ်စပ်လမ်းကြောင်းတွေပိတ်ထားလို့ဂျင်းစေးရရှိမှုနှေးပါသွားတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကကုန်စည်တင်ပို့နေတဲ့ရခိုင်ပြည်နယ်အတွင်းကလမ်းကြောင်းတွေကိုပိတ်ထားတဲ့အတွက်ကျင်းစေးကရာသင်းတလောက်မရရှိဘူးလို့ကုံတွေတွေကပြောပါတယ်။ကုံတွေလမ်းကြောင်းတွေပိတ်ထားတဲ့အတွက်တခြားဒေသတွေကိုအားထားရောင်းချနေရပြီးလက်ရှိမှာလက်ကျန်နေလာတာကြောင့်ဂျင်းဟောင်းတပိတ်တာကို4000ကနေ5000ကျပ်အထိရရှိနေပါတယ်။ရခိုင်လမ်းကြောင်းမပိတ်ဘူးဆိုရင်တော့တပိတ်တာကို5000ကနေ6000ကျပ်အထက်ဈေးထိရရှိနိုင်တယ်လို့ရှမ်းပြည်နယ်ကလေယာထွက်ကုန်အမျိုးမျိုးရောင်းဝယ်ရေးလုပ်ငန်းတွေတခုကတုံ့သက်ပါတယ်။ဈေးကွက်ထဲကိုတော့လာမယ့်ဧပြီလလယ်ကနေမေလအတွင်းမှာဂျင်းတက်တွေဝင်ရောက်လာတော့မှဖြစ်တဲ့အတွက်ဂျင်းစေးကထပ်မိုင်ကြဆင်းနိုင်တယ်လို့ခန့်မှန်းထားကြပါဗျ။တချို့ဒေသတွေမှာတော့ဂျင်းတက်တပိတ်သားကို2000ကနေ2300ကျပ်ဈေးနဲ့ရောင်းချနေရတာလည်းရှိတယ်လို့စပိုးဆောင်တီးနံရောင်းဝယ်ရေးလုပ်ငန်းသူတို့ကပြောပါဗျ။လက်ရှိမှာရှမ်းပြည်နယ်ကထွက်ရှိတဲ့ဂျင်းတက်ကိုရန်ကုန်စိုက်ကန်းရေလန်းကျောင်းကနေစင်ကာပူနိုင်ငံကတဆင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ပို့နေကြပင်ပဲကုန်ကြစရိတ်များလို့တွက်ချေမကိုက်ဘူးလို့ကုန်တယ်တွေကပြောဆိုထားပါဗျ။
ဝါဝချောက်ဝေသူမရှိလို့တောင်သူတွေနဲ့တူလောင်သားသူတွေအခက်တွင်နေပါတယ်စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်ဝါဝဆိုင်မျိုးသူနေပါသွားလို့ကုန်ကျင်းလက်ကျန်နေနေပြီးအချောက်ဈေးမြင့်တက်လာပြီးမယ်ဝေသူမရှိလို့အခက်တွင်နေတယ်လို့တောင်သူတွေနဲ့တူလောင်သားသူတွေကပြောဆိုထားပါတယ်တချို့ဒေတာတွေမှာတော့တိုက်ပွဲတွေပြင်းထန်နေရကြောင့်တူလောင်သားတွေဝါဝတွေဟာပျက်စီးမှုဖြစ်ပေါ်ပြီးအရှုံးနဲ့ရင်ဆိုင်နေရသူတွေလည်းရှိနေတယ်လို့တူလောင်သူတချို့ကပြောပါတယ်လက်ရှိဈေးကွက်တွင်မှာတော့ဝါဝ6တပိတ်တာကို8500ကျပ်ကနေ10000ကျပ်ထိပေါက်ဈေးရှိနေပြီးဝါဝအမောက်ကတော့တပိတ်တာကို13000ကျပ်ထိဈေးရရှိနေတာပါဈေးကမြင့်တက်နေပြီမြင်ပြမှာတော့ဘဒုစီကိုချိန်ရောက်ရမယ်ဆိုတာကိုမသိသလို အရင်နှစ်တွေကအဓိကဝေယူခဲ့တဲ့စေယောတွေကလည်းအနှင်းငယ်သာဝေယူကြတယ်လို့မြန်မာနိုင်ငံဝဥဆိုင်ပြုထလုံးသူများအသင်းဝင်တောင်သူကုံတေတူကဆိုပါတယ်ပြင်တွင်းဝဥဈေးဝယ်မှာတော့အရင်ကဈေးကွက်ပြစ်လို့အရှုံးပေါ်ခဲ့ပြီးလက်ရှိမှာတော့စစ်ဘီကြောင့်အရှုံးပေါ်တာဖြစ်တယ်လို့ကရင်ပြည်နယ်ဝဥဆိုင်ပြုထလုံးသူများအသင်းဝင်တောင်သူကုံတေတူကလည်းထောက်ပြထားပါတယ်ဝါဥကိုချင်းပြည်နယ်ကင်းပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းမူပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်နဲ့မန္တလေးတိုင်းတို့မှစိုက်ပျိုးကြပြီးမြန်မာနိုင်ငံကထွက်ရှိတဲ့ဝါဥရဲ့85ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံကအဓိကတင်ပို့နေပြီးဂျပန်ကတော့15ရာခိုင်နှုန်းလောက်တင်ပို့နေတာဖြစ်ပါတယ
်တရားစီကောင်းပေမဲ့ပြည်ပတင်ပို့ဖို့စာချုပ်တွေထပ်မံလက်မခံသေးဘူးလို့ပြောဆိုလာပါတယ်မြမတရားပြပတင်ပို့မှုမှာဈေးကောင်းရရှိနေပေမဲ့ပြည်တွင်းစားသုံးမှုနဲ့တွက်ဆပြီးမှတင်ပို့တာဖြစ်လို့ဝယ်လက်နိုင်ငံတွေနဲ့စာချုပ်သစ်ထပ်မံချုပ်ဆိုတာမျိုးမလုပ်ဆောင်သေးဘူးလို့မြမနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါရယ်2024ခုနှစ်ဖေဖော်ဝါရီလကုန်ပိုင်းကပြည်တွင်းမှာတရားတပိတ်တာကို3600ကနေ4000ကျပ်အထိဈေးရရှိခဲ့ပြီးမတ်လဒုတိယပတ်ခရဲကအခုချိန်ထိတပိတ်တာကို4200ကနေ6000ကျပ်အထိဈေးစတိုက်မြင့်တက်နေပါရယ်ကမ္ဘာတရားပေါင်ဈေးတွေလည်းဇက်တိုက်မြင့်တက်နေပြီးတရားတန်ကိုအမေရိကန်ဒေါ်လာ900လောက်ဈေးရရှိနေတာပါတိုက်ပွဲတွေကြောင့်နယ်မြေလုံခြုံမှုမရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးအတွင်းကတရားဆက်ယုံတွေအပြည့်အဝမလဲပတ်နိုင်တာကြောင့်တရားအထွတ်နှုန်းအနည်းငယ်ရော့ကျသွားတဲ့အတွက်ပြည်တွင်းတရားဈေးကမြင့်တက်နေတာလို့ကုန်တယ်တွေကပြောပါတယ
်ပြည်တွင်းရဲ့ဈေးအချက်ကိုကြည့်အောင်ဒီတော့ဈေးပါကတော့နည်းနည်းလေးကြည့်ရရှားပါဖို့ဆိုဒီဒီချက်ဘုံဘက်ကပြင်ကျက်တယ်အလှဘဒီဒီကလည်းကပ်တန်ကျက်တယ်ဘာလဲတက်တာတော့မဟုတ်သေးပါဘူးသူကတင်းမရှိသူကနေတာဒါပေမဲ့လည်းဟွာပေါ့နော်ဆက်ပြီးအစ်စ်ဒီကွန်ဆက်တွေကဒီလောက်ခါ
တကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းအနေနဲ့2023-2024ကြံရာသီအတွက်ပြည်တွင်းတကြားထုတ်လုပ်မှုတန်ချိန်9,000-10,000လောက်အထိရရှိနိုင်မယ်လို့ခန့်မှန်းခဲ့ပြီးတန်ချိန်3,000လောက်ပြပတင်ဖို့နိုင်ဖို့မျှော်မှန်းခဲ့တာဖြစ်ပါတယ်ကျန်ရသည့်အချိန်အတွင်းမှာတော့ပြည်တွင်းတရားထွက်ရှိမှုအနေအထားအရဗီယက်နမ်တနိုင်ငံတည်းကိုပဲလာစဉ်ပြန်မြတန်ချိန်9000ကနေ2000အထိတင်ပို့နေရပြီးလက်ရှိအချိန်အထိတန်ချိန်9000လောက်တင်ပို့ထားတယ်လို့ဆိုပါရယ်ကျန်ရသည့်မှာတိုက်ပွဲဖြစ်ပွားနေတဲ့စကိုင်းတိုင်းဒေသကြီးထီးကျိုင်ဒေသမှာကျန်ဆိုင်တောင်သူ6000ကျော်ရှိပြီးအရင်ကကျန်ဆိုင်ခင်းတွေကနေနှစ်စဉ်ကျန်တန်ချိန်13000လောက်အထိထွက်ရှိခဲ့တာဖြစ်ပါတယ
်ကျွန်တော်ကတော့စက်ယုံနေပလဲတော့ဦးမှာကျန်ကမနေ့ကလည်းဈေးကောင်းပေးတာပဲအဲ့မဲ့ဟိုမခုတ်နိုင်တော့ရောင်းလို့မရဘူးလေကျွန်တော်ဆိုရင်လေးအီကာလာမခုတ်လိုက်အောင်ရာဆက်ကိုပို့လိုက်တဲ့ကြံရင်းကလည်းတိုက်ပွဲဖြစ်တော့ကားတွေသွားလိုက်နားလိုက်နေလို့ကတော့လေကြံရင်းချောက်သွားတာတန်ရော့သွားပါတော့ပြောရင်တော့ဟိုဒီဘက်ကကြံထုံလူအားလုံးကြီးကရှုံးပါတယ
်ကြံတီးနံကိုသခိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအဓိကစိုက်ပျိုးကြပြီးနိုင်ငံတော်ကတရားဆက်ယုံပေါင်း23ယုံကနေတစ်နှစ်ကိုပြန်မြတရားတန်ချိန်4သိန်းလောက်ထုတ်လုပ်နေပါတယ်
အခုဆက်ပြီးဧပြီလ4ရက်နေ့ကနေ9ရက်နေ့ထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်တည်နေစဉ်တွေကိုပြောပြပေးချင်ပါတယ်။ဒီတစ်ပတ်ပို့ကုန်ပေတွေထဲမှာမှတ်ပေဈေးပြည့်အေးပြီးပဲစင်ကုန်ဈေးကပြန်တက်လာပါတယ်။ရန်ကုန်မြို့နယ်ဈေးကွက်မှာဧပြီလ6ရက်နေ့ကမှတ်ပေ FAQRC တတန်းကို33,800ကျပ်ဈေးဖြစ်ခဲ့ပြီးမယ်။ဧပြီ9ရက်နေ့မှာတော့တတန်းကို33,400ကျပ်ကိုပြန်ကျဆင်းသွားပါတယ်။အဓိကဝယ်လဲဖြစ်တဲ့အိန္ဒိယမှာလည်းမြန်မာမက်ပေဈေးငိမ့်နေတယ်လို့လည်းကုန်တွေရစီကတည်ရပါတယ်မက်ပေကဈေးကွက်ထဲအဝင်နေနေပြီးမဲ့တကြံရုံးပိတ်ရရှိမတိုင်ခင်ကျွန်တင်ဝယ်ယူထားတာတွေကြောင့်လက်ကျန်ပေတွေနဲ့အယောင်းဝယ်တွက်နေတယ်လို့လည်းပဲကုန်တွေကပြောပါတယ
်ပေဈေးကောင်ကတော့ဈေးပြန်တက်လာပါတယ်မြန်မာပေဈေးကောင်ကိုဝယ်ယူနေတဲ့အိန္ဒိယနိုင်ငံမှာလည်းဈေးကွက်ထဲပဲအစ်စ်တွေအဝင်နေပြီးဝယ်လိုအပ်ပုံမှန်ရှိနေတာကြောင့်ဈေးမြင့်တက်နေတာလို့ပြောပါရယ်ပဲသိန်းကုန် Red RC ကဧပြီ6ရက်နေ့မှာရန်ကုန်ဈေးတန်ကို39,900ကျပ်အထိဈေးပေါက်ခဲ့ပေမဲ့ဧပြီလ10ရက်နေ့မှာတော့39,500ကျပ်ကိုပြန်ကျဆင်းသွားပါရယ်ဧပြီလ9ရက်နေ့မှာတော့တန်ကို39,600ကျပ်ကိုပြန်မြင့်တက်လာတာဖြစ်ပါရယ်အိန္ဒိယရဲ့ဈေးကွက်လိုအပ်ချက်အရမြန်မာပဲသိန်းကုန်ဈေးပြန်ကျဆင်းနိုင်ခြင်းမရှိဘူးလို့လည်းကုန်တယ်တွေကြားသုံးသပ်တာတွေလည်းရှိနေပါရယ်
စပူချောင်းတီးနဲ့ဖြစ်တဲ့ကျစ်သူကြီးဈေးကတော့ဆက်ကျဆင်းနေပါဗျ။ဈေးကွက်ထဲကဝင်များပြီးပြင်ပဈေးကွက်ဝယ်လို့အားလဲနေနေရကြောင့်ဈေးကျဆင်းနေတာဖြစ်တယ်လို့ကုန်တွေကပြောပါဗျ။ Jungle Zigwema, Ibriko Yeniga, Nuichetuni the Paidago, Musa Light, the Tong Chow Yagani, Tong Tong Jetty Pauzi Shinivare. Michelin Nazopa Zigwe Pauzi Nation, Musa Light the Paidago, the Yagani Toya Jeja, Zija Sindora Chipari. A Kutan Serpitari Dina Zinoriga, a chain name Yap Dolly Murishi Navaration.
The pattern lay at the Nazino, Tetarine, Lea Siva Trenigo, Farmer Times Media Ga, Viego Pongman de Sapinid, Lea Siva Trenasis in preparation. Not a passing an arcupite, Udu Yati, Ne Nagabasis in Olezia Machin. Pithin Nangan's Rabo Muga, Roba Luque Sanya, Minson Tiao, ECH Ama, Udu Yadi, he the Mawin Song Pietati, Tamale Pare, Udu Yadi Piale Mudasi. ဆိုရပိုင်းကအပြေဝဆောင်ရွက်မှုမရှိတာဟာလူခွေကိုချိုးဖောက်တာဖြစ်တဲ့ဆိုပြီးတော့တရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်ဥရောပတိုက်မာသားမကဥရုယာတိအရေးဆောင်ရွက်ချက်တွေမှာတရားမှုတွေရှိလာတော့မှာဖြစ်ပါတယ်။ဥရုယာတိရဲ့နာဂတ်ကဘာအစီအစဉ်မှာနှက်လောင်ကတင်ဆက်ထားပါရှင်။
Switzerland Azoya Ha, Uduyadi Pianlemu Tincho Ye, Long Long Swa Sam Mumashibu Sure, Switzerland Amu the Miri, Sue Su Chago, Uropa Ye Lu Queen Saya Aminsong the Ayo, Easy Echaga and I be like a Pipare. Amu Nine like that, Senior Woman for Climate Protection Apoema, at that corner say Wonchin Amu the Mibao, Natan Wonchin, Babare. Palong in Dangwe Tolumu Shoja Ye, Nangaga Lina Yame Wodia Adai, Switzerland Azoya Ga Samuel Pope Jacob Kere Lu.
In the present case, the court finds that there were some critical lacunae.
ဆွစ်ဇာလန်အာဏာပိုင်ရဲ့အရေးပါတဲ့လုပ်ငန်းစဉ်တွေမှာကွာဟချက်တွေရှိနေတာကိုတရားရုံးတွေကတွေ့ရှိခဲ့ပါတယ်။အဲ့ဒီထဲမှာကာဗွန်ဓာတ်ငွေထုတ်လွှတ်မှုတနည်းပြောရရင်ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုလျှော့ချရေးပြည်မြောင်မဆောင်ရွက်နိုင်ခဲ့တာကိုလည်းတွေ့ရပါတယ်။အရင်တုန်းကလည်းဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုလျှော့ချရေးရည်မှန်းချက်တွေကိုဆွစ်ဇာလန်နိုင်ငံကအ
ဒီဆုံးဖြတ်ချက်ကြောင့်ဥရောပတိုက်ကဥဒုရသည်ရေတရားရပောင်းတွင်မှာကြရရက်ခတ်တော်ရမှာဖြစ်ပါတယ်ဥရောပကောင်စီအဖွဲ့ဝင်နိုင်ငံတွေမှာအလားတူဖြစ်လာမဲ့ဆွဲဆိုချက်တွေမှာ
And this is an important judgment, and this was Governor Tate's note.
ဒီအမှုဟာဥဒုရာတီဖောက်ပြန်မှုအပေါ်အစိုးရတရရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့နိုင်ငံတကာတရားရုံးမှာပထမဆုံးအနိုင်ရလိုက်တဲ့တမိုင်းဝင်အမှုအခင်းလေးဖြစ်ပါတယ်အမှုအနိုင်ရခဲ့တဲ့ဆွစ်ဇာလန်နိုင်ငံသူအန်နီမေဟာကခုလိုပြောပါတယ်
စီနီယာဝူမန်ဖော်ကလိုမိတ်အဖွဲ့ကပထမဆုံးတရားရုံးကိုတင်နိုင်တဲ့အမှုလည်းဖြစ်ပါတယ်။ကောင်းမွန်မြတ်တာတဲ့ရာသီဥတုဟာကျမတို့ရဲ့အခြေခံလူခွင့်ရေးဖြစ်ပါတယ်။ဒါကိုအစိုးရကလိုက်နာဆောင်ရွက်ဖို့အခုချိန်ထိပြက်ကွက်နေတယ်ဆိုတာတရားရုံးကအတိအမှတ်ပြုတ်လိုက်တာပါ။ကျမတို့ရဲ့ကျမ်းမာရေးနဲ့အားလုံးရဲ့အနာဂတ်ကိုကာကွယ်ဖို့ရည်မှန်းချက်ကြီးကြီးနဲ့ဆောင်ရွက်ရတော့မှ
ထားတဲ့ဆွဲချက်တစ်ခုနဲ့အစိုးရကဖလုံအိမ်တက်ငွေထုတ်လုပ်မှုလျှော့ချလာရေးရွယ်ချက်နဲ့ပြင်သစ်မြို့တော်ဘုံကဆွဲဆိုထားတဲ့အမှုတွေကိုတော့လှုပ်ထုံလှုပ်နှီးနဲ့မညီလို့ဆိုပြီးတော့တရားရုံးကပယ်ချခဲ့တာပါလူအခွင့်အရေးကိုကာကွယ်ဖို့ဖလုံအိမ်တက်ငွေထုတ်လုပ်မှုလျှော့ချရမယ်ဆိုတဲ့တရားရုံးဆုံးဖြတ်ချက်ဟာဆွစ်ဇာလန်နိုင်ငံတစ်ခုရဲ့အတွက်မဟုတ်ပဲအားလုံးရဲ့အောင်ပွဲဖြစ်ပါတယ်လို့ပေါ်တူဂီလူငယ်တအူးကပြောပါတယ်
ဥဒုယာတိပြောင်းလဲမှုထိန်းချုပ်ရေးအစိုးရဘက်ကမဖြစ်မနေလိုက်နာရမယ့်စီရင်ချက်တွေကြားလာအောင်ဒီမှာပြီးတော့တရားစွဲဆိုခဲ့တဲ့ပေါ်တူဂီနိုင်ငံသူကက်သရီနာမိုရာကလည်းအားမလျှော့ဘူးလို့ခုလိုပြောပါတယ်
I want to see the win against Switzerland being used against all European countries and the national courts
tomorrow အမှုမနိုင်ခဲ့ပေမဲ့လူတွေသတိပြုမိလာအောင်တော့လုပ်နိုင်ခဲ့ပါတယ် ဥရောပနိုင်ငံအားလုံးနဲ့နိုင်ငံတော်တရားရုံးတွေမှာဆွစ်ဇာလန်လိုအမှုတွေမှာနိုင်ငံရာပြုံးပြင်းစစ်ပါတယ်ဥရောပတိုက်ထဲကကျမတို့ရဲ့အစိုးရအဖွဲ့တွေကလည်းဒီစီရင်ချက်အတိုင်းချက်ချင်းလိုက်နာအကောင့်ထဲပေါ်ကြရပါပါဥရောပတဝန်းလုံးကလူတွေအနေနဲ့လည်းသက်ဆိုင်ရာအစိုးရအဖွဲ့ကစီရင်ချက်အတိုင်းလိုက်နာဆောင်ရွက်လာအောင်ဝိုင်းဝန်းဆောင်ရွက်ရမှာဖြစ်ပါတယ်
တရားရေးရကိစ္စတွေကိုကူညီပေးနေတဲ့ပရတိန်အခြေဆိုင်ဂလိုဘယ်လီဂယ်အက်ရှင်နက်ဝတ်ကပေါ်တူဂီလူငယ်6ဦးဖက်ကနေကူညီပံ့ပိုးပေးခဲ့တာပါအမှုတုံးမှုစလုံးကိုECHR ရဲ့အမြင့်ဆုံးတရားသူကြီးအဖွဲ့ဂရန်ချိန်မာကကြားနာခဲ့တာဖြစ်ပါတယ် ကမ္ဘာပုံရိပ်မှုကိုဆက်မှုခေတ်ဥကာလမတိုင်ခင်ကထက်13.5ဒီဂရီစင်တီဂရိတ်ကျော်မသွားရေးဆိုတဲ့ပါရီသဘောတူညီမှုအတိုင်းနိုင်ငံအားလုံးဥပဒေကြောင့်အရာတာဝန်ယူမှုရှိဖို့လိုတဲ့ဆိုတာမျိုး ECHR တရားရုံးကဆုံးဖြတ်ပေးဖို့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့ကြတဲ့ရှင်တွေကမျှော်လင့်ထားကြတာပါဥရောပသမဂအဖွဲ့ဝင်အားလုံးကတော့ 2050 ပြည်လုံးထဲမှာညှတာတဲ့ရာသီဥတုဖြစ်လာစေရေးရှိမှန်းဆောင်ရွက်နေတာဖြစ်ပါတယ် ဥရောပကောင်စီအဖွဲ့ဝင်46နိုင်ငံစလုံးကဥရောပလူ့အခွင့်အရေးတရားရုံးECHRကအခုချမှတ်လိုက်တဲ့စီရင်ချက်တွေကိုမဖြစ်မနေလိုက်နာကြမှာမဟုတ်ပေမဲ့လည်းအနာဂတ်ဆွဲဆိုချက်တွေအတွက်တရားဝင်ချမှတ်လိုက်တဲ့တရားရေးစီရင်ထုံးတစ်ခုလည်းဖြစ်ပါတယ်ကျမနောင်လာပါ
နောက်လောင်းတင်ဆက်တဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့စနေညနဲ့တနင်္ဂနွေမနက်ခင်းရေဒီယိုအစီအစဉ်တွေမှာပုံမှန်တင်ဆက်ပေးနေပါတယ်ရှင်အခုတခါလှည့်ကြတာကတော့တနင်္ဂနွေတွေကသုတအစီအစဉ်ဖြစ်ပါတယ်နိုင်ငံတနိုင်ငံကနေတနိုင်ငံကိုခီးသွားလာကြတဲ့အခါမှာပြည်ဝင်ခွင့်ဗီဇာကြိုတင်လျှောက်ထားစရာမလိုဘဲနဲ့ခီးသွားလာဖို့အလွယ်ကူဆုံးန
ဘဏ္ဍခုကိုကြိုတင်ဗီဇာလျှောက်ဆရာမလို့ပဲနဲ့သွားနိုင်ပါလေဒီတစ်ပတ်သတင်းတွေကတူတာအစီအစဉ်မှာမညွညွလေးတင်ဆက်ထားပါရရှင်
ကမ္ဘာနိုင်ငံအသီးသီးမှာနေထိုင်ကြတဲ့သူတွေဟာအလုတ်အကိုင်းအလေအပတ်သာရင်းနာရီစသဖြင့်အကြောင်းတစ်ခုခုကြောင့်တနိုင်ငံကနေတနိုင်ငံတရားဝင်နေလန်းနဲ့ခရီးသွားကြမယ်ဆိုရင်အထူးကအရေးအကြီးဆုံးကနိုင်ငံကူးလက်မှတ် passport ဖြစ်ပါတယ်မိမိနိုင်ငံသားအဖြစ်နေထိုင်တဲ့တိုင်းပြည်ရဲ့သက်ဆိုင်ရာဌာနကထုတ်ပေးထားတဲ့သက်တမ်းရှိနိုင်ငံကူးလက်မှတ်ရှိမှသာတိုင်းပြည်ရဲ့ပြင်ပနိုင်ငံတွေကိုသွားရောက်နိုင်ခွင့်ရှိကြတာပါ။ဒါပေမဲ့လည်းနိုင်ငံကူးလက်မှတ် passport တွေရဲ့အဆင့်အတန်းနဲ့အခွင့်အလမ်းကနိုင်ငံတစ်ခုနဲ့တစ်ခုကွာခြားမှုတွေတော့ရှိပါတယ်။တချို့နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ်တွေကကမ္ဘာပေါ်ကဘယ်နိုင်ငံကိုမဆိုနိုင်ငံဝင်ရောက်ခွင့်ဗီဇာကြိုတင်တောင်းခံစရာမလိုပဲနိုင်ငံဆက်ရောက်ဗီဇာဗီဇာကင်းလွတ်ခွင့်နေနဲ့သွားလာနိုင်ကြလို့ရတယ်လို့တချို့နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ် passport တွေကတော့နိုင်ငံဝင်ခွင့်ဗီဇာကြိုတင်လျှောက်ထားရယူပြီးမှသာသွားလာနိုင်ကြတာပါဒါပြင်သွားရောက်တဲ့နိုင်ငံတွင်နေထိုင်နိုင်ခွင့်အချိန်ကာလသတ်မှတ်မှုတွေကလည်းမိမိနိုင်ငံရဲ့နိုင်ငံကူးလက်မှတ်ပေါ်မူတည်ပြီးကြွားချမှုတွေရှိနေပါတယ်။အခုလိုနိုင်ငံတစ်ခုချင်းစီရဲ့စီမင်းစည်းကမ်းဥပဒေတွေနဲ့ခွဲခြားမှုတွေရှိနေတာကြောင့်နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ်အဆင့်အတန်းကလည်းခရီးသွားလာလို့အကောင်းဆုံးနဲ့ခရီးသွားလာလို့အခက်အခဲဆုံးဆိုပြီးသတ်မှတ်မှုတွေရှိလာပါတယ်။ဒါကြောင့် CEO World Magazine မှာကမ္ဘာနိုင်ငံအသီးသီးကနိုင်ငံကူးလက်မှတ်တွေရဲ့အဆင့်တွေကို2024ခုနှစ်ဇန်နဝါရီလကဖော်ပြထားတာမှာတော့ကမ္ဘာမှာခရီးသွားလို့အကောင်းဆုံးအဆင့်တစ်မှာရှိနေတဲ့နိုင်ငံကူးလက်မှတ် passport တွေကပြင်သစ်ဂျာမနီအီတလီဂျပန်စင်ကာပူနဲ့စပိန်တို့ဖြစ်ကြပါတယ် ကမ္ဘာနိုင်ငံပေါင်း228နိုင်ငံရှိတဲ့အထက်မှာဒီ6နိုင်ငံရဲ့နိုင်ငံကူးလက်မှတ်တွေကနိုင်ငံပေါင်း194နိုင်ငံကိုကြိုတင်ဗီဇာတောင်းခံစရာမလိုပဲဗီဇာကင်းလွတ်ခွင့်နဲ့သွားလာနိုင်ကြတာပါဖင်လန်၊ကမ္ဘောဒီးယား၊ဆွီဒင်ဒီ3နိုင်ငံရဲ့နိုင်ငံကူးလက်မှတ်တွေကတော့နိုင်ငံပေါင်း193နိုင်ငံကိုဗီဇာကင်းလွတ်ခွင့်ရရှိထားတာဖြစ်ပြီးဒုတိယအကောင်ဆုံးနိုင်ငံကူးလက်မှတ်တွေလို့ဖော်ပြထားပါတယ်။ Austria, Denmark, Ireland, Netherlands passport တွေကတော့နိုင်ငံပေါင်း192နိုင်ငံကိုဗီဇာမလိုဘဲသွားလို့ရတဲ့တတိယအကောင်ဆုံးပါတယ်။Belgium, Luxembourg, Norway, Portuguese, United Kingdom စတဲ့နိုင်ငံကူးလက်မှတ်တွေကတော့နိုင်ငံပေါင်း192နိုင်ငံကိုဗီဇာမလိုပါဘူး။ Greece, Malta, Switzerland ဒီ3နိုင်ငံကတော့နိုင်ငံပေါင်း190ကိုဗီဇာမလိုဘဲသွားနိုင်တဲ့ကမ္ဘာအကောင်ဆုံးနိုင်ငံကူးလက်မှတ်အဆင့်တွေရဲ့အဆင့်5ပြင်ဆင်မှနေရာမှာရှိနေတာပါ။အခုလိုကမ္ဘာနိုင်ငံအားလုံးမိသားကိုဗီဇာမလိုဘဲသွားနိုင်တဲ့အကောင်းဆုံးအလွယ်ကူဆုံးနိုင်ငံကူးလက်မှတ်တွေရှိသလိုဗီဇာကင်းလွတ်ခွင့်အနည်းဆုံးကြောင့်ခရီးသွားလာရတာအခက်အခဲဆုံးနိုင်ငံကူးလက်မှတ်တွေလည်းရှိနေတာပါ။အဲ့ဒီနိုင်ငံတွေကတော့အာဖဂန်နစ္စတန်၊ဆီးရီးယား၊အီရတ်၊ပါကစ္စတန်၊ယီမန်နိုင်ငံတို့ဖြစ်ပါတယ်။အာဖဂန်နစ္စတန်က28နိုင်ငံ၊ဆီးရီးယားက29နိုင်ငံ၊အီရတ်က32နိုင်ငံပါကစ္စတန်က34နိုင်ငံနဲ့ယီမန်က35နိုင်ငံကိုပဲဗီဇာမလိုပဲသွားလာနိုင်ကြတာပါမြန်မာနိုင်ငံကတော့ကမ္ဘာနိုင်ငံတွေထဲက48နိုင်ငံကိုဗီဇာမလိုပဲသွားရောက်လို့ရတယ်လို့ဖော်ပြထားပါတယ်ရှင
်တရင်းတွေကတူတာအစီအစဉ်ဖြစ်ပါတယ်မန်းညိုညိုလင်ကပုံမှန်တင်ဆက်ပေးနေတာပါရှင်ဒီစီစဉ်တဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းစောင်းပါတွေကိုတော့ကျမတို့ VUE website စာမျက်နှာ burmese.voanews.com အပြင် VUE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းဒီအသံနဲ့ရောစာသားနဲ့ပါဖတ်ရှုနားဆင်ကြည့်ရှုလို့ရပါတယ် VUE ရဲ့ Radio အစီအစဉ်တွေကိုရုပ်သံအစီအစဉ်ဖြစ်နေလဲဖြည့်ဆွတ်တင်ဆက်ပေးနေတာကိုလည်းဒီ Facebook နဲ့ YouTube စာမျက်နှာတွေမှာတိုက်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်ရှင် VUE American တိုင်းရဲ့ April 13ရက်စနေည Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်ည10:00နာရီဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုကတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုက်တက်ပြောပြပါဦးမယ်ရှင်
ကျန်းတဲ့ PDF ဘောင်တက်တဲ့တင်းယူထားတဲ့ထိုင်းမြန်မာနယ်စပ်မြောက်ပြည်မြို့ရဲ့အခြေအနေဟာဒီကနေ့ကြံအကြုံနေ့မှာတော့ညနေပိုင်းအထင်ကြီးတက်နေပါတယ်။မြောက်ပြည်မြို့မှာတက်ဆွဲထားတဲ့ခလာယာနစ်ခွန်ကစစ်စခန်းကစစ်သားတွေဗိုလ်ထုနေကဆုတ်ခွာထွက်ပြေးသွားခဲ့ကြပြီးတဲ့နောက်ဂျာတာပရိနေအထိနှစ်ဖက်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။နယ်စပ်ချစ်ကြေးတရာအမတ်နေအောင်မှာထွက်ပြေးခိုလုံနေကြတဲ့နစ်ခွန်ကစခန်းကစစ်သား100လောက်ရှိတဲ့နေရာကိုပူးပေါင်းတပ်ဖွဲ့တွေကဒရုန်းတွေနဲ့ပုံကျဲတိုက်ခတ်ခဲ့တဲ့အတွက်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာပါခင်ဗျာ။ဒီကနေ့ဟာမြမယိုးရနှစ်တစ်ကူတကြံပွဲတော်အကျိုးနေ့ဖြစ်ပေမဲ့ရန်ကုန်မန္တလေးလိုမြို့တွေမှာအတော့ကို6ကနေတယ်လို့မြို့ကနေကပြောပါတယ်ပုံမှန်အားဖြင့်ရေကစားမန္တပ်မျိုးစုံနဲ့စီကားလေးရှိတဲ့ရန်ကုန်မြို့မှာဆိုရင်အခါတိုင်းလိုရေကစားမန္တပ်တွေမရှိသလိုရေပက်ခံထွက်ကားတွေလည်းမရှိပဲ6ကနေတယ်လို့မြို့ကနေကပြောပါတယ်မြို့တော်မန္တပ်ရှိတဲ့စုလိဖျားတဝိုင်းအင်းရလန်းနဲ့ပြည်လန်းတွေမှာလည်းရေကစားသူမရှိပဲ6ကနေပါတယ်ကြံပွဲတော်နဲ့ခွဲလို့မရနိုင်ခဲ့တဲ့မန္တလေးမြို့မှာလည်းမြို့ကန်ဒီအကြာလုံခြုံရေးစိုးရင်ပြီးအပြစ်မထွက်ရဲသူတွေများနေတာကြောင့်အတော်လေး၆ကတ်နေတယ်လို့မြို့ကန်ဒီကပြောပါတယ်ခင်ဗျာမြန်မာပြည်ကတင်သွင်းတဲ့ကုန်ပစ္စည်းတွေအထူးသဖြင့်ပဲမျိုးစုံတင်သွင်းသူတွေအနေနဲ့မြန်မာကျပ်ငွေနဲ့ရူပီငွေဓာတ်ရိုက်အသုံးပြုတဲ့စနစ်ကိုအဆင်ပြေပြေအသုံးပြုနိုင်အောင် short port ပေးမှုတွေလုပ်ပြီးလွယ်ကူအောင်လုပ်ပေးထားတယ်လို့အိန္ဒိယအစိုးရကဒီကနေ့ပြောကြားလိုက်ပါတယ်ပန်ဂျပ်နေရှင်နယ်ဘဏ်ကနေဓာတ်ရိုက်ငွေပေးချေနိုင်တဲ့စနစ်ကိုလုပ်ပေးဖို့အိန္ဒိယကုန်သွယ်တွေကတောင်းဆိုချိန်မှာအိန္ဒိယစားသုံးသူများရေးရာဝန်ကြီးကဒီကနေ့ဧပြီလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုစောင်းဝင်းလိုက်ပြောပြပေးခဲ့တာပါရှင်။ဧပြီလ23ရက်စနေညရေဒီယိုစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်စီစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citrus Franklin နဲ့ TM1 တို့ဖြစ်ပါတယ်။ View American တန်ရဲ့စနေညရေဒီယိုစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line မီတာ32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာပါ။မြန်မာနှစ်သက်ကူအတာတချံအကျိုးနေ့မှာအေးအေးချမ်းချမ်းနဲ့ဘေးရန်ရဲ့ကင်ကင်ဖြတ်သန်းနိုင်ကြပါစေရှင်။ View ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမခင်ပြထွေးပါရှင
This person.